Welcome to the Voice of America in Burmese.
မင်္ဂလာပါရှင် VOA American တန်ရဲ့2019ခုနှစ်မတ်လ19ရက်အင်္ဂါနေ့ညပိုင်းစီစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ line meter 1925 32နဲ့ line lat meter 190ကနေနားဆင်နိုင်သလို VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနားဆင်နိုင်ပါတယ်ရှင်ကျမခွန်ညိုပါအခုညပိုင်းအစီအစဉ်တွေကိုတာဝန်ယူပါမယ်ရှင်
မင်္ဂလာညချမ်းပါခင်ဗျာဒီကနေ့ညပိုင်းသတင်းတွေကိုမိုက်တန်းစင်နဲ့ကျွန်တော်ကြော်သိမ်းပြောပြမှာပါ Netherlands နိုင်ငံတိုက်အထာရစင်းပေါ်မှာပြစ်ခတ်မှုဖြစ်ခဲ့တဲ့အကြောင်းရင်းကိုရဲတပ်ဖွဲ့ကဆက်ပြီးစုံစမ်းစစ်ဆေးနေပါတယ်ဒီခိုင်းမီနယ်မှာတိုက်ပွဲတွေဆက်ဖြစ်နေတဲ့ပေါ်ဆိုရင်လည်းအကြောင်းကုလသမဂ္ဂကပြောပါတယ် Boeing Max လေယာဉ်တွေထုတ်လုပ်နေတာနဲ့ပတ်သက်ပြီးအမေရိကန်တရားရေးဌာနကစုံစမ်းနေတယ်ဆိုတဲ့သတင်းထွက်လာပါတယ်ဒီသတင်းတွေနဲ့အတူတခြားစိတ်ဝင်စားဖို့ထိတ်တန့်သတင်းတွေကိုလည်းသိရပါမယ်ခင်ဗျာ
အခုညနေခင်းဆက်ပြီးတော့နာဆင်ရမယ့်သတင်းလာတွေဆက်သွယ်မြန်မြန်ချက်တွေထဲမှာတော့ရှေးဟောင်းလက်ရအမွေနှစ်တည်းရှိရာမြောက်ဦးမြို့ကိုစစ်မဲ့ဆုံးဖြစ်တတ်မှတ်ဖို့မြမရှေးဟောင်းသူတေသနာအသင်းကစစ်ဖြစ်နေတဲ့နှစ်ဖက်စလုံးကိုမြစ်တာရက်ခံလိုက်ပါတယ်
။ဒီအမွေနှစ်ဆိုတာအစားထိုးပြင်မြင်ရနိုင်တဲ့ဖြစ်စီပြီ။မြောက်ဦးအပြင်အခုတည်းကကမ္ဘာအမွေနှစ်ကိုတင်သွင်းဖို့အတွက်ကျွန်တော်ကြိုးစားနေတဲ့ဖြစ်စီ။တချို့ဆိုရင်တတ်မှတ်ထားတာရှိတယ်ဒီဟာတွေကိုစစ်မဲ့ဆုံးဒီညမှာ
ရှေးဟောင်းသူတေသနာအသင်းဥက္ကဋ္ဌရဲ့ပြောကြားချက်နဲ့တူထုတ်လွှင့်ပေးမှဖြစ်တယ်လို့အခုလိုရခိုင်ဒေသအတွင်းစစ်ဖြစ်နေတဲ့ဒေသခံတွေခံစားနေရတဲ့စစ်ဘေးရှောင်ရတဲ့ဒုက္ခထိခိုက်ပြေကျရတဲ့ဒုက္ခတွေပေါ်စိုးရိမ်ပူပန်ကြောင်းကုလဌာနညှိနှိုင်းရေးမှုကလည်းပြောပါတယ်တခါရခိုင်အချုပ်အခြာအာဏာကျဆင်းခြင်းဟောပြောချက်တွေကြောင့်တရားရင်ဆိုင်နေရတဲ့ဒေါက်တာအေးမောင်နဲ့စာရေးဆရာဝေဟင်အောင်တို့ကိုထောင်ဒဏ်အနှစ်20စီချလိုက်ပါပြီ။ထိုင်းမြန်မာနယ်စပ်ကုံတွယ်ကြီးပို့ပြီးတော့အစဉ်ပြေဖို့ချစ်ကြည်ရတရအမှတ်နှစ်ဖွင့်ပွဲကိုတော့နိုင်ငံတော်ရဲ့အတိုင်ပင်ခံပုဂ္ဂိုလ်တော်အောင်ဆန်းစုကြည်တက်ရောက်ခဲ့သလိုထိုင်းဝန်ကြီးချုပ်ပရာယွတ်ချန်ဟိုချလည်းတက်ရောက်နေပါတယ်။ဒီလိုသတင်းတွေကိုကြားကြရမှာပါရှင်။အခုရင်ဆုံးတော့အင်္ဂါနေ့ညပိုင်းထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မတ်ဤတန်စင်တို့ပြောပြပါမယ်ရှင်။
နယ်ဒရနိုင်ငံယူထရက်မြို့ကတိုက်ရိုက်ထားတဲ့ဇင်းပေါ်မှာတနက်ပြစ်ခတ်မှုရဲ့အကြောင်းရင်းကိုရဲတပ်ဖွဲ့ကဒီကနေ့ဆက်ပြီးစုံစမ်းစစ်ဆေးနေပါတယ်။အဲဒီပြစ်ခတ်မှုကြောင့်လူ3ဦးသေဆုံးပြီး5ဦးဒဏ်ရာရပါတယ်။တနင်္လာနေ့ကပြစ်ခတ်မှုဖြစ်ပြီးနိုင်ရီတော်ကြာပြီးတဲ့နောက်မှာပြစ်ခတ်မှုရဲ့လက်သေးဖြစ်တဲ့နေရာရှိသူအသက်38နှစ်အရွယ်တူရကီနယ်ပွားဘော့ခ်မန်တန်နစ်ဆိုသူကိုနယ်ဒရန်ရဲတပ်ဖွဲ့ကဖမ်းဆီးခဲ့ပါတယ်။ဖမ်းဆီးထားသူနဲ့သေဆုံးဒဏ်ရာရသူတွေကြားမှာဘယ်လိုဆက်ဆံမှုကိုမှမတွေ့ဘူးလို့ဒီကနေ့မှရဲတပ်ဖွဲ့ကပြောပါတယ်။အဓိကတန်ရာရှိသူအပြင်နောက်ထပ်လူ2ယောက်ကိုလည်းဖမ်းဆီးထားပေမဲ့တိုက်ခိုက်မှုနဲ့အဲ့ဒီလူတွေကြားဘယ်လိုဆက်ဆက်တယ်ဆိုတာကိုတော့အာဏာပိုင်တွေကမပြောသေးပါဘူး။ဒီဖြစ်ရဟာအကြမ်းဖက်ဝါဒဆိုတိုက်ခိုက်မှုမဟုတ်ဘူးလို့မပြောနိုင်တဲ့အကြောင်းနယ်သာလန်ဝန်ကြီးချုပ်မာ့ခ်ရတ်ကပြောပါတယ်။တူရကီသတင်းဌာနအနာဒိုလူကတော့ဒါဟာမိသားစုတွေအငြင်းပွားတာတစ်ခုရဲ့နောက်ဆက်တွဲဖြစ်နိုင်တယ်လို့တူရကီမှာရှိတဲ့ထန်းနစ်ဆက်ဆွေမျိုးသားချင်းတွေကပြောတဲ့အကြောင်းသတင်းဖော်ပြပါတယ်။အခုဖမ်းထားတဲ့တန်မြတ်ရှိသူဟာအရင်တုန်းကလည်းနယ်သာလန်မှာအဖမ်းခံရဘူးတယ်လို့သက်ဆိုင်ရာဒေသကနယ်သာလန်အစိုးရရှိနေတယောက်ကပြောပေမဲ့နောက်ထပ်အသေးစိတ်ကိုတော့မပြောပါဘူး။နယ်သာလန်နိုင်ငံကလေဆိပ်တွေနဲ့ပလီတွေမှာတော့လုံခြုံရေးတိုးမြှင့်ထားပါတယ်။ယူထရက်မြို့မှာအကြောင်းတွေသိထားပြီးမြို့ကန်တွေအိမ်ထဲမှာပဲနေကြဖို့ပန်ကြားထားပါတယ်
။ပြီးခဲ့တဲ့တောက်တာနေ့လုံးကနယူးဇီလန်နိုင်ငံခရစ်ချာချ်မြို့မှာလူပြည်ကြီးဆိုရေးဝါဒဆွဲရှိတဲ့သူတယောက်ရဲ့လက်ချက်ကြောင့်တိုက်ဆုံးခဲ့ရတဲ့လူအယောက်50ရုပ်လောင်းတွေကိုသက်ဆိုင်ရာမိသားစုတွေစီကိုစပြီးတော့ပြန်လွှဲပြောင်းပေးနေတဲ့အကြောင်းနယူးဇီလန်တာဝန်ရှိသူတွေကပြောပါတယ်။တိဆုံသူအားလုံးကိုရင်ခွဲစစ်ဆေးပြီးဖြစ်တဲ့ကြောင့်နယူးဇီလန်ရဲကပြောဆိုထားပြီးတော့တိဆုံသူအားလုံးနဲ့ကစနေနေ့ကိုပဲဘယ်သူပဲဝါဆိုတာတီးပြနိုင်ခဲ့ပြီးတော့အဲ့ဒီက6ရောက်ရဲ့ရုပ်လောင်းတွေကိုသက်ဆိုင်ရာမိသားစုတွေစီပြန်ပြီးတော့လွှဲပြောင်းပေးလိုက်ပြီးဖြစ်ပါတယ်။အလောင်းတွေကဘယ်သူပဲဝါဆိုတာကိုအတိပြုနိုင်ဖို့အခြေအနေမှာရှုပ်ထွေးလွှဲတဲ့ကြောင့် Christchurch ရဲကဒီကနေ့ထုတ်ပြန်တဲ့ကြေညာချက်မှာရှင်းပြပါတယ်။အစ္စံဘာသာရေးဆိုင်ရာလှုပ်ထုံးလုံးကြီးအရတေဆုံးပြပြချင်းအတက်နိုင်ဆုံး24နာရီအတွင်းမှာတေဆုံးသူရဲ့အလောင်းကိုတန့်စင်ပြီးတော့စောနိုင်သမျှစောစောမြင်မြုပ်ပေးကြတာပါ။ကြေကွေးပူဆွေးနေတဲ့မိသားစုဝင်တွေအတွက်တော့သူတို့ချစ်ခင်ရတဲ့သူတွေအေးချမ်းစွာခေါင်းချနိုင်ဖို့မြင်မြုပ်ပေးနိုင်မယ့်အရေးအချိန်ကြန့်ကြာနေရတာကစိတ်တော်ကရောက်မှုပူတူးစီပါတယ်။ဒီလိုထုံးစံအရမြင်မြုပ်ခင်တေဆုံးသူရဲ့ခန္ဓာကိုယ်ကိုတန့်စင်ပေးဖို့အတွက်စည်စနဝင်တဲ့အယောက်60ကလည်းအကူအညီပေးနေရပါ။တစ်ချိန်တည်းမှာပဲဒီပလီတိုက်ခိုက်မှုနဲ့တရားစွဲဆိုခံထားရတဲ့တနတ်သမားရဲ့နာမည်ကိုမခေါ်ဖို့နယူးဇီလန်ဝန်ကြီးချုပ်ဂျက်စင်ဒါအာဒန်ကအမတ်တွေကိုတိုက်တွန်းလိုက်ပါတယ်။သူတို့သမားရဲ့နာမည်ကိုခေါ်နေမဲ့အစားအသက်တည်ဆုံးသွားတဲ့သူရဲ့နာမည်ကိုသာအမတ်ရပြောဆိုကြဖို့လေသူကတိုက်တွန်းခဲ့ရပါ။နယူးဇီလန်ရဲ့တနတ်ဆိုင်ရာဥပဒေတွေကိုပြုပြင်ကြောင်းလဲဖို့နယူးဇီလန်အစိုးရကမနေ့တုန်းကပဲဆုံးဖြတ်လိုက်ပါတယ်ရှင်။
အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့ဘရာဇီးသမ္မတဂျဲဘိုဆိုနာရိုတို့ဒီကနေ့သမ္မတအင်ပီရိုမှာတွေ့ဆုံကြဖို့ရှိပြီးနိုင်ငံသားကုံသွေးကြီးနဲ့တမန်ဆက်ဆံရေးတို့မျိုးမျိုးကိစ္စတွေကိုဆွေးနွေးကြမယ်လို့ခန့်မှန်းထားပါတယ်။ဆက်ပြိုးရေးကဏ္ဍဆိုင်ရာကိစ္စရပ်တွေနဲ့ပတ်သက်ပြီးနိုင်ငံသားအသေးစိတ်ဆွေးနွေးထားတယ်လို့သမ္မတဘိုဆိုနာရိုအမေရိကန်ကိုရောက်လာခဲ့မှာအမ မရိဂန်ဆူအဖွဲ့အကြီးတန်းတာဝန်ရှိသူဒူကသတင်းတောက်တွေကိုပြောပါတယ်အဲ့ဒီဆွေးနွေးပွဲတွေကနေရထားတဲ့အကောင်အထည်ပြနိုင်တဲ့ရလက်တွေဒီကနေ့ထုတ်ပြန်မဲ့ပူးတွဲကြေညာချက်ထဲမှာပါနိုင်ချေရှိတယ်လို့လည်းပြောပါတယ်အမေရိကန်နဲ့ဘရာဇီးစီးပွားရေးလောကအချင်းချင်းပူပြီးအနီးကပ်ပူးပေါင်းဆောင်ရွက်ကြဖို့နဲ့စွမ်းအင်နဲ့အခြေခံဆောက်အုံပိုင်းတခြားစီမံကိန်းတွေမှာပူးပေါင်းဆောင်ရွက်ကြဖို့ဆိုတာတွေကိုလည်းဆွေးနွေးကြမှာပါဗင်နီဇွဲလားတိုက်ခိုက်ကောင်းဆောင်ဝန်ကွာရုကိုအမေရိကန်ဘရာဇီးနှစ်နိုင်ငံစလုံးကထောက်ခံကြတယ်ဆိုတာကိုလည်းအကြီးတန်းတာဝန်ရှိသူကပြောပါတယ်ဘရာဇီးစစ်ဖက်အနေနဲ့ဗင်နီဇွဲလားရဲသားတွေကိုကောက်ကွယ်ပေးဖို့ရာဗင်နီဇွဲလားစစ်ဖက်နဲ့ရှိထားတဲ့ဆက်ဆံရေးကနေတဆင့်ဗင်နီဇွဲလားအချက်အလက်မှာပါဝင်လို့ဆောင်နိုင်တယ်လို့လည်းအမေရိကန်တာဝန်ရှိသူကပြောပါတယ်။ပြီးခဲ့တဲ့နှစ်ကဘရာဇီးသမ္မတဖြစ်လာတဲ့ဘိုဆိုနာရိုဟာအမေရိကန်နဲ့သမ္မတထရမ့်ကိုထောက်ခံတဲ့ရည်တည်ချက်တွေကိုကင်ဆယ်ထားသူဖြစ်ပါတယ်
။အရှေ့ဥရောပမှာရုရှားရဲ့ရန်လိုရဲ့လောက်ရဲ့ဒါမှမဟုတ်တခြားရေးပေါ်ခြေနေပေပေါ်လာတဲ့အခါမှာမြောက်အတ္တလန်တိတ်စာချုပ်နေတုံးအဖွဲ့တီးရှိမှုကိုအားကောင်းစေဖို့ရည်ရွယ်တဲ့အနေနဲ့တပ်ဖွဲ့များအနေနဲ့ချထားခြင်းဆိုင်ရာမဟာဗျူဟာအစ်တတစ်ခုကိုစမ်းသပ်ချက်ဖြစ်ရအောင်များစွာသောအမေရိကန်တပ်ဖွဲ့ဝင်တွေဂျာမနီနိုင်ငံမှာစပြီးရောက်နေပါပြီ။တန်ချက်ကတက်မဟာတစ်ကတပ်ဖွဲ့ဝင်350ဟာဘာလင်မြို့မှာဒီကနေ့ရောက်သွားကြပြီလို့ဥရောပဆိုင်ရာအမေရိကန်ကြီးတက်ကပြောပါရယ်။ဒီသတင်းဖက်သေးတပ်ဖွဲ့ဝင်စုပေါင်း1500ပို့ဖို့ရှိရာရဲ့ဒစိမ့်တစ်ပိုင်းအဖြစ်ရောက်သွားကြတာဖြစ်ပါတယ်။အဲ့ဒီတပ်ဖွဲ့ဝင်တွေဟာပိုလန်ကိုဆက်သွားကြမှာဖြစ်ပြီးတော့နယ်သာလန်မှာအရင်ကပို့ထားတဲ့တင့်ကားနဲ့တခြားလက်နက်ကြီးတွေကိုလည်းပို့มาဖြစ်ပါတယ်။အဲ့နောက်မှာတော့ပိုလန်တပ်ဖွဲ့တွေနဲ့စီးရီးလက်ကျင်နာတွေလောက်ကြမှာပါ။ရွေးရှားတပ်ဖွဲ့များချထားခြင်းမဟာဗျူဟာရဲ့အဓိကချက်ကတော့တိုက်ပွဲဝင်မှုအသင့်ရှိတဲ့တပ်ဖွဲ့တွေကိုလိုအပ်တဲ့အချိန်မှာဥရောပတိုက်စီကိုအလင်းအမြန်ပို့နိုင်မှုဖြစ်ပါတယ်။အမေရိကန်၊ကနေဒါ၊ဂျာမနီနဲ့ပြည်တွေတို့ဟာပိုလန်၊လတ်ဗီးယားနဲ့အက်စတိုးနီးယားနိုင်ငံတွေမှာတည်ရင်းအရွယ်စားရှိတဲ့တပ်ဖွဲ့တွေကိုချထားပြီးဖြစ်ပါလိမ့်။
ဒီရေအမေရိကန်တန်ညတဲ့မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19ကီလိုဟက်တင်5တုံညလိုင်းဒိုမီတာ25ကီလိုဟက်1180တုံညလိုင်းဒိုမီတာ32ကီလိုဟက်4335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190ကီလိုဟက်1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီရေကနေအင်္ဂါညဘက်တွေကိုတိုက်ရိုက်ဆက်လက်ပြောပြနေပါတယ်မြန်မာတပ်မတော်နဲ့အေအေရခိုင်တပ်မတော်တို့ကြားတိုက်ပွဲသတင်းတွေပေါ်မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂယာယီဌာနကိုယ်စားလှယ်နဲ့လူသားစာနာမှုလုပ်ငန်းများညှိနှိုင်းဆောင်ရွက်မှု Net OSP ကအထူးစိုးရိမ်နေလို့ရန်ကုန်မြို့ကုလသမဂ္ဂယုံရဲ့ဒီကနေ့ရက်စွဲနဲ့ထုတ်ပြန်ကြမှာဖော်ပြထားပါတယ်။အဲဒီတိုက်ပွဲတွေကြောင့်ရခိုင်ပြည်နယ်မှာအရသားတွေထိခိုက်ဒေဆုံးရတာ၊ဘုံရင်ဆုံးထွက်ပြေးရတာတွေဆက်ဖြစ်နေတယ်လို့လည်းထုတ်ပြန်ကြမှာပြောထားပါတယ်။အရသားတွေကိုကောက်ကွယ်ပေးဖို့ပြည်ထနာတွေကိုငြိမ်းချမ်းတဲ့နည်းလမ်းတွေနဲ့ဖြည့်ဆည်းဖို့ယဉ်ကျေးမှုအမှုနဲ့နေရာတွေကိုထိန်းသိမ်းတာအပါအဝင်လူသားစာနာမှုဆိုင်ရာနဲ့လူခွင့်ရေးဆိုင်ရာနိုင်ငံတကာဥပဒေတွေကိုလေးစားလိုက်နာကြဖို့သက်ဆိုင်သူအားလုံးကိုမစ္စတာအော့စပီကာတိုက်တွန်းထားပါတယ်။အထူးသဖြင့်ကလေးငယ်တွေအမျိုးသမီးတွေတက်ကြီးရွယ်တွေနဲ့ဒုက္ခရောက်နေသူအားလုံးအတွက်လိုအပ်တဲ့အကူအညီတွေကိုထိတိယောက်ယောက်ပေးခွင့်ရဖို့လည်းမစ္စတာအော့စပီကာတောင်းဆိုထားပါတယ်။ရခိုင်ပြည်နယ်ကရှေးဟောင်းရင်ကျေးမှုအမွေအနှစ်တွေရှိတဲ့မြောက်ဦးမြို့မှာတနင်္လာနေ့ညဘက်ကပြစ်ခတ်တာတွေရှိခဲ့ပြီးတဲ့နောက်ကုလသမဂ္ဂယာယီဌာနကိုယ်စားလှယ်ကအခုလိုတိုက်တွန်းတောင်းဆိုလိုက်တာပါ။မြောက်ဦးမြို့မှာပြစ်ခတ်မှုနဲ့ပတ်သက်ပြီးဒီကနေ့ရက်စွဲနဲ့တပ်မတော်ဘက်ကသတင်းထုတ်ပြန်ချက်မှာAA အကြံဖက်တောင်းကြသူအဖွဲ့ကမြို့နယ်ပြည်သူလူထုနေအများပေါ်တွင်နေရာယူ၍တပ်မတော်စစ်ကြောများနှောက်ယှက်ပစ်ခတ်ဆိုပြီးဖော်ပြထားပါတယ်။မြန်မာမျိုးသားဒီမိုကရက်တစ်မဟာမိတ်တပ်မတော် MNDAA ပလောင်တန်းတောက်ဖွဲ့ PSLF TNL နဲ့ရခိုင်လက်နက်ကိုင်အဖွဲ့ AA တို့ကလည်းတပ်မတော်ကမြောက်ဦးမြို့မှာတိုက်ခိုက်နေတယ်လို့ဆိုပြီးအပြင်းအထန်ကန့်ကွက်ရှုတ်ချတဲ့ကြောင်းဒီကနေ့ရက်စွဲနယ်ပယ်ထုတ်ပြန်ချက်တစ်ခုမှပြောထားပါတယ်။မြန်မာရှေးအောင်သူလူ့ကဏ္ဍပညာရှင်အသင်းရဲ့မလ18ရက်တနင်္လာနေ့ထုတ်ပြန်ချက်တစ်ခုမှာတော့ရောဦးရင်ကျေးမှုအမွေနှစ်ဒေသကိုစစ်မဲ့ဇုံအဖြစ်နှစ်ဖက်အဖွဲ့အစည်းတွေကသဘောတူညီချက်ထားရှိပေးဖို့မေတ္တာရက်ခံပန်ကြားထားပါတယ်
။မြောက်ကိုရီးယားပေါ်ချမှတ်ထားတဲ့တန်ခဲပိတ်ဆို့မှုဖိအားပိုတိုးပေးနိုင်ဖို့အတွက်မြောက်ကိုရီးယားအတွက်တရားမဝင်ငွေလွှဲပေးနေတဲ့ဘဏ်တွေကိုအမေရိကန်အနေနဲ့ပြစ်မှတ်ထားဖို့လိုတဲ့အကြောင်းပညာရှင်တွေကသုံးသပ်ပါတယ်။ကုန်သွယ်ခွင့်ပိတ်ကန့်ထားရတဲ့နိုင်ငံတွေကကုန်ပစ္စည်းတွေကိုတင်မောချင်းချင်းတရားမဝင်ဖလှယ်မှုပြည်ပကကုမ္ပဏီတွေကိုဘန်းပြလုပ်နေတဲ့ကိုရီးယားအစိုးရဌာနတွေကစီးပွားရေးလုပ်ငန်းတွေမှုစတဲ့တန်ခတ်ပိတ်ဆို့မှုတွေကိုရှောင်နေမြောက်ကိုရီးယားရဲ့နိုင်ငံတွေအကြောင်းအသေးစိတ်ရေးသားထားတဲ့အစည်းအဝေးခန်းစာကိုကုလသမဂ္ဂဆိုင်ရာမြောက်ကိုရီးယားအရေးကျွမ်းကျင်သူတွေကထုတ်ပြန်လိုက်ပါတယ်။ရင်းနှံတွဲပစ္စည်းတွေနဲ့ကြောင်မီးတွေကိုတင်မောတဲ့အချင်းချင်းတရားမဝင်ဖလှယ်မှုတွေအတွက်မြောက်ကိုရီးယားရဲ့ငွေလွှဲမှုတွေကိုပြည်ပဖန်တွေကလှုံ့ဆော်ပေးတဲ့အကြောင်းအစည်းအဝေးခန်းစာမှာဖော်ပြထားတာပါ။နျူကလ িয়ার ဖြုတ်သိမ်းရေးဆိုင်ရာသဘောတူညီချက်မရနိုင်ခဲ့တဲ့ American Dana Donald Trump ne myaw ko ryae khaw saw kin jaw un lo ye thi thi si we pwe bi de bet cha ma di sin ya za thwat paw la da ba nuclear la ne chou thain mo myaw korea ko po pi lo thi thi ya ya twa a pin nai mo twat po tin ma pi lo thi yaw de tan kha pe su mu ri ko lou saung bo lo la de a chaung pinya shin ne ga view ri ko thong da pyaw so ba de
Boeing 737 Max Jellyin တွေထုတ်လုပ်တာနဲ့ပတ်သက်ပြီး American တရားရေးဌာနအစိုးရရှိနေပြီးစုံစမ်းစစ်ဆေးနေတယ်လို့ဒီကိစ္စနဲ့ပတ်သက်ပြီးသိရှိထားသူကတင်းလာနေမှာပြောပါတယ်။ Ethiopia လေကြောင်းလိုင်းက Max 8ခီးတဲ့တင်းလေပြီးခဲ့တဲ့သတင်းဘက်ကပြတ်ကျတဲ့ဖြစ်ရပ်နဲ့ Indonesia Lion Air လေကြောင်းလိုင်းကလေရင်အော်တိုဘာလကပြတ်ကျခဲ့တဲ့ဖြစ်ရပ်တစ်ခုအကြားရှင်းလင်းသိသာတဲ့တူညီမှုတွေရှိတယ်လို့ပြင်သစ်လေကြောင်းကဏ္ဍစုံစမ်းစစ်ဆေးရေးမှုတွေကောက်ချက်ချလိုက်တဲ့နေ့မှာပဲ American တရားရေးဌာနရဲ့စုံစမ်းစစ်ဆေးမှုသတင်းထွက်လာတာပါ။Boeing ကုမ္ပဏီကို American Federal လေကြောင်းကဏ္ဍအုပ်ချုပ်ရေးအဖွဲ့ FAA ကဘယ်လိုစီကံတမှတ်ထင်ကုန်တယ်ဆိုတာတရားရေးဌာနကစုံစမ်းစစ်ဆေးသွားမှာဖြစ်တယ်လို့လည်းအမည်မဖော်လိုတဲ့အဲ့လူကပြောပါတယ်။ဒီစုံစမ်းစစ်ဆေးမှုကိုအများပြည်သူသိရှိအောင်ကြေညာထားတာမဟုတ်တဲ့အတွက်အမည်ထုတ်ဖော်မပြောဖို့ပန်ကြတာပါ။လေယာဉ်ထုတ်လုပ်မှုမှာပါဝင်သူတူစီကနေ email တွေအပြန်အလှန်ပေးပို့ထားတဲ့စာတို့တွေနဲ့တခြားဆက်သွယ်ချက်တွေပေးပို့ဖို့ Federal တရားသူကြီးအဖွဲ့တစ်ဖွဲ့ကစင့်ခေါ်ထားတယ်လို့လည်းဒီအကြောင်းသိရှိထားသူက AP သတင်းဌာနကပြောပါတယ်။
အိန္ဒိယမြန်မာတို့နဲ့နိမိတ်ချင်းထိဆက်နေတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံအရှိတောင်ပိုင်းရန်ဂါမာတီခရိုင်မင်းယုံတခုကမဲပုံးနေတင်လာတဲ့ကာနစီကိုတနတ်သမားကတင်းလာနေတဲ့ဟာပြစ်ခတ်ခဲ့ရာကြောင့်အနည်းဆုံးလူခဏယောက်သေဆုံးခဲ့ရတဲ့အကြောင်းဘင်္ဂလားဒေ့ရှ်တာဝန်ရှိသူတွေကဒီကနေ့အင်္ဂါနေ့မှာပြောဆိုလိုက်ပါတယ်။ထရယာသူ14ယောက်လောက်လည်းဆေးကုသခံရစေဖြစ်ပါတယ်။ဒါကဘယ်သူလက်ချက်ဆိုတာကိုတော့လက်တလုံးမှမသိရသေးပါဘူး။ဒီရန်ဂါမာတီခရိုင်မှာလက်နက်ကိုင်တိုင်းသာအဖွဲ့ထိန်းချုပ်ထားမှုလည်းရှိတယ်လို့လည်းပြောပါရယ်ဘင်္ဂလားဒေ့ရှ်နိုင်ငံရဲ့ဒေသတွင်းအစိုးရတာဝန်ရှိသူတွေရွေးချယ်နိုင်ရေးမဲပေးကြတာဖြစ်ပေမဲ့လည်းမဲမဲ့တမာမှုရှိတယ်ဆိုပြီးတော့ရွေးကောက်ပွဲမှာဝင်ပြိုင်သူတချို့ကတပိတ်မောင်းနေကြပါရယ
်အာဖရိကတိုင်းတောင်ပိုင်းကမိုဇမ်ဘစ်နိုင်ငံကိုပြီးခဲ့တဲ့သတင်းဘက်ကအီဒါယီဆိုက်ကလုန်းမုန်တိုင်းတက်ခတ်တာကနေတည်ဆုံးသူ1000ကျော်ရှိပြီလို့ယူဆရတဲ့အကြောင်းမိုဇမ်ဘစ်သမ္မတဖိလစ်ပီးနျူးစီကပြောပါရယ်ဒီဒါယီမုန်တိုင်းဟာမိုဇမ်ဘစ် 11 ကမ်းရိုးတောင်မှာရှိတဲ့ဘိုင်ရာအိန္ဒိယသမုဒ္ဒရာဆေးကမ်းမြို့ကိုဝင်တိုက်ပြီးတဲ့နောက်ဇင်ဘာဝေနဲ့မာလာဝေနိုင်ငံတွေကိုလည်းဆက်တိုက်သွားတာပါဒီနိုင်ငံသုံးနိုင်ငံမှာတည်ဆုံးသူအရေအတွက်ကိုတာဝန်ရှိသူတွေအတည်ပြုထားတာကတော့215ယောက်ပါဇင်ဘာဝေအရှေ့ပိုင်းမှာလူရပေါင်းများစွာကြောက်ဆုံနေပြီးနေအိမ်တစ်ထောင်နီးပါးပျက်စီးသွားပါတယ်မိုဇမ်ဘစ်မာလာဝေနဲ့ဇင်ဘာဝေနိုင်ငံတွေကလူပေါင်းတစ်သန်းခွဲကျော်မုန်တိုင်းတန်တင်ထားတယ်လို့ကုလသမဂ္ဂကတနင်္လာနေ့မှာခံမှန်းထားပြီးအဲ့လူတွေကအများစုကကြေးလက်ဒေတာတွေကဖြစ်တယ်လို့ပြောပါတယ
်အင်္ဂါနေ့ညပိုင်းထိပ်တန်းရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မတ်ဤတန်စင်တို့ပြောပြပေးသွားကြတာပါရှင်အခုမြန်မာပြည်ဆိုင်ရာသတင်းဆောင်ပါတွေဆက်သွင်းမြန်ချက်တွေထဲမှာတော့ရခိုင်ပြည်နယ်ရဲ့မတိမငြိမ်ဖြစ်နေတဲ့အခြေအနေတွေကိုဆက်တိုက်နာဆင်ကြရမှာပါရခိုင်ပြည်နယ်ကရှေးဟောင်းအမွေအနှစ်တွေမပြောက်ဆုံးမပျက်စီးစေဖို့နဲ့ကမ္ဘာအမွေအနှစ်တင်သွင်းခြင်းဆိုင်ရာလုပ်ငန်းတွေနှောင့်နှေးမှုမရှိအချိန်မီတင်သွင်းနိုင်ရေးအတွက်မြောက်ဦးရင်ကျေးမှုအမွေအနှစ်ဒေသကိုစစ်မဲ့ဆုံးအဖြစ်ထားရှိပေးဖို့မြမရှေးဟောင်းသုတေသနပညာအသင်းကနှစ်ဖက်အဖွဲ့အစည်းတွေကိုမြစ်တာရက်ခံလိုက်ပါတယ်။ဒီအပိုင်းတွင်မြောက်ဦးမြို့အတွင်ပြစ်ခတ်မှုတွေဖြစ်ပွားခဲ့တာကြောင့်ရင်ကျေးမှုဆိုင်ရာအဆောက်အဦတချို့ထိခိုက်ခဲ့တဲ့နောက်မှာအခုလိုထုတ်ပြန်လိုက်တာပါ။ဒီသတင်းကို VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကတင်ပြထားပါတယ်ရှင်။
ဟုတ်ကဲ့ရခိုင်ပြည်နယ်အတွင်းမှာအစိုးရတပ်မတော်နဲ့အေအေတပ်ဖွဲ့အကြဖြစ်ပွားတဲ့တိုက်ပွဲတွေဟာပြင်းထန်လာနေပြီးဒီရက်ပိုင်းတွေအတွင်းမှာရခိုင်ပြည်နယ်ရဲ့ရှေးဟောင်းမြို့တော်ဖြစ်တဲ့မြောက်ဦးမြို့မှာပါတိုက်ခတ်တိုက်ခိုက်တာတွေဖြစ်ပွားလာနေပါတဲ့ဒီပြစ်ခတ်တိုက်ခိုက်မှုတွေဟာဒီလ15ရက်နေ့ကတစ်ချိန်18ရက်နေ့မြောက်ဦးပိုင်းမှာတစ်ချိန်ဖြစ်ပွားခဲ့တာပါဒီလိုတိုက်ခိုက်မှုတွေကြောင့်မြောက်ဦးရင်ကျေးမှုအမွေအနှစ်တွေပျက်စီးဆုံးရှုံးမှုမရှိအောင်စစ်မဲ့ဆုံးဖြစ်ထားရှိဖို့မြမရှေးဟောင်းသုတေသနပညာအသင်ကတိုက်တွန်းကြောင်းအသင်ရဲ့ဥက္ကဋ္ဌဦးစိုးဝင်းနိုင်ကပြောပါတယ
်။ဒီကတော့ကျွန်တော်တို့အမွေနှစ်ဒေသမှာဘာမှမဖြစ်သေးဘူးပေါ့။ဒီအမွေနှစ်ဆိုတာအစားထိုးပြင်မရနိုင်တဲ့ပစ္စည်းလေ။ရောက်ဖို့ဆိုရင်အခုဆိုရင်ကမ္ဘာအမွေနှစ်ကိုတင်သွင်းမှုတော့ကျွန်တော်ကြိုးစားနေတဲ့အချိန်ဖြစ်တယ်လေ။တချို့ဆိုရင်တတ်မှတ်ထားတာရှိတယ်လေ။ဒီဟာတွေကိုစစ်မဲ့ဆုံးဒီညမှာစစ်မဲ့ဖြစ်ရတဲ့ဟာမျိုးလေးနဲ့အဲ့လိုမျိုးပေါ့။နောက်ဖက်ဖွဲ့စည်းသဘောတူညီမှုယူပြီးတော့ဒီပြားရရှိတဲ့ area မှာတက်နိုင်တော့မဖြစ်အောင်လို့ပေါ့ဒီကျွန်တော်ကဒါကိုမိတ္တရခံတဲ့သဘောပ
ါမြမရှေးဟောင်းသုတေသနပညာအသင်းကထုတ်ပြန်တဲ့ကြေညာချက်မှာလက်နက်ကင်ပြိပခရေအကြာရင်ကျေးမှုအမွေအနှစ်ကာကွယ်ရေးဆိုင်ရာနိုင်ငံတကာသဘောတူညီချက်ကိုမြန်မာနိုင်ငံက1956ခုနှစ်ကတည်းကလက်မှတ်ရေးထိုးထားကြောင်းနဲ့ဒီသဘောတူညီချက်မှာရင်ကျေးမှုအမွေအနှစ်ကိုပြစ်မှတ်ထားတိုက်ခိုက်တာရင်ကျေးမှုအမွေအနှစ်ဒေသမှာစစ်မဲ့ဖြစ်ပွားတာရင်ကျေးမှုအမွေနှစ်ကိုခံတက်တဲ့ဖွဲ့အကာအကွယ်ယူအသုံးပြုတာစရတွေကိုရှောင်ရှားဖို့ပြဋ္ဌာန်းထားကြောင်းဖော်ပြထားပါတယ် မြောက်ဦးအမွေနှင့်ထိန်းသိမ်းစောင့်ရှောက်ရေးအဖွဲ့ရဲ့ဒူဥက္ကဋ္ဌဦးတန်းမြင့်ကဒီလ15ရက်နေ့ကပြစ်ခတ်မှုကြောင့်ရှေးဟောင်းယဉ်ကျေးမှုဆိုင်ရာအဆောက်အုံတွေကိုထိခိုက်ခဲ့ကြောင်းပြောပါတယ
်။ဟိုတရက်ကတော့ကျွန်တော်ဒုက္ခနဲ့အနာမှာတလုံးကြာခွဲတယ်။အဲအဲ့နာမှာတော့ရှေးဟောင်းလူကုန်ရေးဆောက်ဦးပေါ့လေဆောက်ဦးမှာထိခိုက်သွားတယ်ပေါ့။ဒုက္ခနဲ့အလွန်လေးရတယ်ဆိုတော့နောက်ပြီးတော့ဒီဒုက္ခနဲ့အနောက်ဖက်ဒိုင်းအဆုံးအကျော်လောက်မှာရှိတယ်။နောက်မြေဖြစ်စီအဲရှောင်းကြောက်ခုပေါ်မှာကြာတယ်။အောက်ကအပေါ်ဘက်ကြားတော့ကျတော့အောက်ကတော့သိမ့်မရှိတယ်ဆိုတာအဲ့ဒါမနေ့ကလည်းတ냐လုံးပြစ်ခတ်တယ်ဆွတ်လာမနေ့ကပြစ်ခတ်မှုတော့ကြားလာတာမဖြစ်ဘူးကြားလို့ကျတော့လေ
လောလောဆယ်မှာမြောက်ဦးမြို့ရှေးဟောင်းရင်ကျေးမှုနယ်မြေအတွင်းမှာတက်မရော်ကတက်ရင်သုံးရင်းနဲ့ရဲတက်ရင်တင်းရင်အခြေစိုက်ထားပြီးတချို့တက်ဖွဲ့ဝင်တွေဟာမြောက်ဦးမြို့ဝင်းကျင်ကတောင်ကုန်းတွေမှာနေရာယူထားကြောင်းနဲ့ဒီတောင်ကုန်းတွေမှာရှေးဟောင်းခံတက်တွေမြို့ရိုးကြောက်တိုင်းတွေနဲ့ဖျားစီတီတွေရှိကြောင်းဒေသခံတွေကပြောပါတယ်ဒီလ15ရက်နေ့ကတိကတ်မှုမှာမြို့သမီးတဦးထိခိုက်ဒဏ်ရာရခဲ့ပြီး16ရက်နေ့တိကတ်မှုမှာတော့အရသာအနည်းဆုံး6ဦးထိခိုက်ဒဏ်ရာရခဲ့တယ်လို့နေအိမ်တလုံးမီးလောင်ခဲ့ပါတယ်။ဒီနေ့မနေ့အစောပိုင်းမှာလည်းတိကတ်မှုတွေကြားနေရပြီးမြောက်ဦးမြို့ဟာလူသွားလူလာမရှိသလောက်ဖြစ်နေကြောင်းမြို့ကန်တယောက်ကပြောပါတယ်
။ဒီမနေ့ကခဏနာရီဆိုလို့ရှိရင်ဈေးတွေအကုန်လုံးဖွင့်ကြပစ်ချတော့မှာပဲဒီလက်နေတိပင်ကြားလာတဲ့ခါကျတော့ဈေးတွေအကုန်လုံးပြန်ပေးပြီးတော့တစ်ဈေးလုံးပေးပြီးတော့သွားကြတော့အကုန်လုံးဈေးပေးထားလို့ဒီမျိုးမလေးသွားလာတာမရှိတော့ဘူးလို့ပဲတင်းတင်းဆိတ်ဆိတ်နဲ့ဒီလိုပဲဖြောက်ကဲကဲဖြစ်သွားတာစင်နိုင်လောက်ကြီးကတော့ဒီလက်နေတိပင်တွေကြားရတယ်စင်နိုင်နောက်ပိုင်းကြီးတော့ဘာစင်မှမကြားသေးဘူးအေးဆေးဆေးပါပဲအချိန်တွေက
မြောက်ဦးမြို့မှာဖြစ်ပွားတဲ့ပြစ်ခတ်မှုတွေနဲ့ပတ်သက်လို့အစိုးရတမတော်ကလူနေရပ်ကွက်တွေရဲ့အထိဝင်ရောက်ပြီးရဲသားပြည်သူတွေကိုပြစ်မှတ်ထားတိုက်ခိုက်နေတာဖြစ်တယ်လို့စွပ်စွဲပြီးဒီတိုက်ခိုက်မှုကိုပြင်းပြင်းထန်ထန်ကန့်ကွက်ကြောင်း MNDAA ကိုကတ် PSLF TNLA တမ်းပလောင်နဲ့ ULAAA စခိုင်းစတဲ့မဟာမိတ်တပ်ဖွဲ့၃ဖွဲ့ပူးပေါင်းပြီးဒီကနေ့မတ်လ19ရက်နေ့နေ့စွဲနဲ့သဘောထားထုတ်ပြန်ထားပါတယ်ဒါကိုစစ်ဆေးအရေးယူဖို့အတွက်လည်းတောင်းဆိုကြောင်း PSLF TNLA တအံပလောင်အဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူဘုံမူတအိုက်ကျော်ကပြောပါတယ
်။ကိုယ်ကတော့ဒီအမ်မတ်အဆက်ဖြစ်တဲ့အကိစ္စတွေကလည်းကျွန်တော်ဒီတမလည်းအလင်းအဖြစ်ရှင်နေဝါးရှိခခုမြဒီမြန်မာတမရဖီတောင်းရှိတဲ့စစ်ဆေးပေါ်တူမှဒီပေါ်တူလို့
တမရဘက်ကတော့အခုပြစ်ခတ်မှုတွေမှာအေးအေးအဖွဲကလူနေအိမ်တွေပေါ်ကနေရာယူပြီးတမရစစ်ကြောင်းကိုပြစ်ခတ်ခဲ့တဲ့အတွက်ပြန်လည်ပြစ်ခတ်တာဖြစ်ကြောင်းသတင်းထုတ်ပြန်ထားပါတယ်။အေးအေးရဲ့ပြောရေးဆိုခွင့်ရှိသူခိုင်တုခါကတော့16ရက်နေ့ပြစ်ခတ်မှုမှာသူတို့ဘက်ကတိုက်ခိုက်တာမရှိကြောင်းသတင်းမီဒီယာတွေကိုပြောဆိုထားသလို15ရက်နေ့ကလည်းမြောက်ဦးမြို့မှာတိုက်ပွဲဖြစ်ပွားတာမရှိကြောင်းအေးအေးအဖွဲကကြေညာချက်ထုတ်ပြန်ထားပါတယ်။လာမယ့်21ရက်နဲ့22ရက်နေ့တွေမှာတော့ AA အပါဝင်အပြည့်ရစာချုပ် NCA ကိုလက်မှတ်မြေထိုးသေးတဲ့လက်နက်ကိုင်အဖွဲ့၈ဖွဲ့ဟာအမျိုးသားပြည်နယ်တင်းပြည့်ရေးနဲ့ငြိမ်းချမ်းရေးဗဟိုဌာန NRPC တံတော်ညှိနှိုင်းဆွေးနွေးရေးအဖွဲ့တို့နဲ့နေပြည်တော်မှာတွေ့ဆုံဆွေးနွေးဖို့ရှိနေပါတယ
်။ကိုမိုးစောပြောပြခဲ့တာပါရှင်။အခုလိုရခိုင်ပြည်နယ်ထဲမှာ AA ရခိုင်လက်နက်ကိုင်တံတော်နဲ့မြမအစိုးရတပ်ဖွဲ့တွေကြားတိုက်ပွဲတွေဖြစ်နေကြောင်းသတင်းတွေထပ်မံထွက်ပေါ်လာနေပြီးအရသာပြည်သူတွေတေကြီးထိခိုက်မှုတွေရှိတဲ့အပြင်ဒေသခံပြည်သူတွေနေရက်စွန့်ခွာထပ်ပြေးနေကြရတဲ့ဆိုတဲ့သတင်းတွေထွက်ပေါ်နေတဲ့အပေါ်မှာအထူးစိုးရိမ်ပူပန်မိကြောင်းကုလသမဂ္ဂဌာနညှိနှိုင်းရေးမှုနဲ့လူသားချင်းစာနာမှုဆိုင်ရာညှိနှိုင်းရေးမှု NetOxB ကပြောကြားလိုက်ပါတယ်။ကိုစောဝင်းလိုင်ကအပြည့်အစုံတင်ပြထားပါတယ်ရှင်။
ရခိုင်ပြည်နယ်မြောက်ဦးမြို့ပေါ်မှာတနင်္လာနေ့ကနှစ်ဖက်ပြစ်ခတ်မှုတွေဖြစ်ပေါ်ခဲ့တယ်ဆိုတဲ့သတင်းတွေထွက်လာပြီးကုလသမဂ္ဂဌာနညှိနှိုင်းရေးမှုနဲ့လူသားချင်းစာနာမှုဆိုင်ရာညှိနှိုင်းရေးမှု NUCOSP ကမလ19ရက်ဒီကနေ့ရက်စွဲနဲ့ကြေညာချက်ထုတ်ပြန်လိုက်တာဖြစ်ပါတယ်။ကုလသမဂ္ဂဌာနညှိနှိုင်းရေးမှုရဲ့ကြေညာချက်ကိုတော့ Mr. Osprey ရဲ့ပြောခွင့်ရပုဂ္ဂိုလ် Stanislav Seling က VOA ကိုအခုလိုဖတ်ကြားပြခဲ့ပါတယ
်။ The Acting Resident and Humanitarian Coordinator Knut Osprey is deeply concerned about new reports of fighting between the Arakan army
ခိုင်ပြည်နယ်တွင်အေးရခိုင်တပ်မတော်နဲ့မြမဆူရတပ်ဖွဲ့တွေကြားဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်အရသာပြည်သူတွေတိကျတန်ရရရရှိနေတဲ့အပြင်ဒေသခံပြည်သူတွေနေရဆုတ်ခွာထွက်ပြေးနေရတယ်ဆိုတဲ့သတင်းတွေကြားသိရတဲ့အတွက်ကုလသမဂ္ဂယာယီဌာနညှိနှိုင်းရေးမှုနဲ့လူသားချင်းစာနာမှုဆိုင်ရာညှိနှိုင်းရေးမှု NetOSP အနေနဲ့အထူးစိုးရိမ်ပူပန်မိပါတယ်
ဒါအပြင်ရခိုင်ပြည်ပခကိုညဉ့်ညံ့တဲ့နည်းနဲ့အဖြေရှာကြဖို့အတွက်လည်းယာယီဌာနကိုယ်စားလှယ် Mr. Osprey ကသူ့ရဲ့ကြေညာချက်ထဲမှာတိုက်တွန်းထားပါတယ
် Mr. Osprey urges all sides of the conflict to ensure the protection of civilians, resolve differences through peaceful means,
ဒီပြည်ပမှာပါဝင်သူတွေအားလုံးအနေနဲ့လည်းအယက်သားပြည်သူတွေကိုအကာအကွယ်ပေးတာပါဝင်မတူညီမှုတွေကိုငင်းချတဲ့နည်းလမ်းနဲ့ဖြေရှာကြဖို့ငင်းချမှုအမွေနဲ့ဆိုင်ရာအစာအုပ်တွေကိုထိန်းသိမ်းပြီးနိုင်ငံတကာလူစားချင်းစာနာမှုဆိုင်ရာဥပဒေနဲ့လူ့ခွင့်ရေးဆိုင်ရာဥပဒေတွေကိုလိုက်နာဆောင်ထိန်းကြဖို့လည်းမစ္စတာအော့စဝီကတိုက်တွန်းပါတယ်
လက်ရှိပြည်ထောင်စုဖြစ်နေတဲ့ရခိုင်ပြည်နယ်အတွင်းကုလသမဂ္ဂအနေနဲ့လူသားချင်းစာနာမှုဆိုင်ရာအကူအညီပေးနိုင်ရေးအတွက်မြန်မာအစိုးရကိုကမ်းလှမ်းထားကြောင်းလဲမစ္စတာအော့စဝီရဲ့ညင်ညာချက်မှာဖော်ပြထားပါတယ်
Mr. Osby calls for effective humanitarian access to populations in need of aid, particularly the children.
ကိုကြီးထောက်ပံ့လူအနေသူအားလုံးထူးသဖြင့်ကလေးသင်ငယ်တွေအမျိုးသမီးတွေနဲ့တက်ကြီးရွယ်တွေပါဝင်ဒီပိပခတ်ကြောင့်တက်ရောက်မှုတန်ခံနေရသူအားလုံးထိရောက်တဲ့လူသားချင်းစာနာမှုဆိုင်ရာအကူအညီတွေလင်လန်းမီနိုင်ရေးအတွက်လိုအပ်တဲ့အကြောင်းကုလသမဂ္ဂအနေနဲ့လည်းမြန်မာတာဝန်ရှိသူတွေနဲ့ချိတ်ဆက်ပြီးရခိုင်ပြည်နယ်အတွင်းဖြစ်ပွားနေတဲ့ပိပခတ်တွေအတွက်လူသားချင်းစာနာမှုဆိုင်ရာအကူအညီတွေဆက်လက်ကူညီဆောင်ရွက်ပေးနိုင်ရေးအစီအစဉ်ရှိနေပါတယ
်။ရခိုင်ပြည်နယ်မြောက်ဦးမြို့မှာမနေ့တနင်္လာနေ့ညနေပိုင်းကဖြစ်သွားခဲ့တဲ့ပိပခတ်မှုတွေကြောင့်မြို့ကနေထိလန့်တကြားပုံအောင်ခဲ့ကြရပါတယ်။အေးရခိုင်တပ်မတော်နဲ့မြန်မာစစ်တပ်အကြားစစ်ရေးတင်းမာမှုတွေဖြစ်နေတဲ့ဒီလပိုင်းနဲ့အတွင်းမြောက်ဦးမြို့နယ်တဝိုက်မှာလည်းနေ့စဉ်ဆိုသလိုပစ်ခတ်တန်တွေကြားနေရပေမဲ့အခုလိုမျိုးရင်းကိုလာပြီးပစ်ခတ်တာမျိုးကတော့အရင်ကမရှိခဲ့ပါဘူး။မြောက်ဦးဖြစ်စဉ်နဲ့ပတ်သက်လို့မြန်မာစစ်တပ်ကဒီကနေ့မှလ19ရက်ရက်စွဲနဲ့ထုတ်ပြန်တဲ့ကြေညာချက်မှာတော့တပ်မတော်စစ်ကြောင်းကိုအေးအဖွဲ့ကမြောက်ဦးမြို့အဝင်မှာည9နာရီခွဲကျော်လောက်ကစတင်တိုက်ခိုက်တာမှာအပြန်အလှန်ပစ်ခတ်မှုတွေဟာနိုင်ဝက်လောက်ကြာခဲ့ကြောင်းဖော်ပြထားပါတယ်ခင်ဗျာ။
ကိုယ်စားဝန်လှိုင်ပြပြခဲ့တာပါရှင်။ရခိုင်နိုင်ငံတော်အချုပ်အခြာအာဏာကျဆင်းခြင်းအထိမ်းအမှတ်စာပေဟောပြောပွဲကဟောပြောချက်တွေနဲ့ပတ်သက်ပြီးအမ်းမြုံနယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါက်တာအေးမောင်နဲ့စာရေးဆရာဝေဟင်အောင်တို့ကိုနိုင်ငံတော်ပုံကတ်မှုအကြီးညိုပြည့်စုံမှုပုံမှားတွေနဲ့ထောင်ဒဏ်အနှစ်20ဆီချမှတ်လိုက်ပါတယ်။ဒီလိုပြစ်ဒဏ်ဟာပြစ်မှုနဲ့ပြစ်ဒဏ်မမျှတာဘူးလို့ဝေဖန်မှုတွေရှိနေသလိုတင်းမာမှုတွေပိုဆိုးအောင်လုပ်ရကြတယ်ဆိုတဲ့သုံးသပ်ပြောဆိုမှုတွေလည်းရှိနေပါတယ်။ဒီအကြောင်းကိုတော့ဖူယိုရီမြန်မာပိုင်းသတင်းတောက်ကိုထက်အောင်ခန့်ကသတင်းပေးပို့ထားပါရရှင်
။98ခုနှစ်ဒီဇင်ဘာကကျင်းပတဲ့ရခိုင်နိုင်ငံတော်ချုပ်ချာအာဏာကျဆင်းခြင်းထိမ့်မဲ့စာပေဟောပြောပွဲမှာဟောပြောချက်တွေနဲ့ပတ်သက်ပြီးရခိုင်မျိုးနယ်အမ်းမြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်လည်းဖြစ်ရခိုင်မျိုးသားပါတီ AMP ခေါင်းဆောင်ဒူလည်းဖြစ်တဲ့ဒေါက်တာအေးမောင်နဲ့စာရေးဆရာဝင်းအောင်တို့ကိုတိုင်းဆွေရကတရားစွဲဆိုထားတာဖြစ်ပါတယ်။ဒီကနေ့မနက်ပိုင်းမှာတော့သူတို့နှစ်ဦးကိုနိုင်ငံတော်ပုံကံမှုပုံမှန်1-2နိုင်ငံတော်ကြီးညိုပြည့်စုံမှုပုံမှန်905ရုံးနဲ့စစ်တွေခရိုင်တရားရုံးကအပိတ်အမိန့်ချမှတ်လိုက်တာလည်းဖြစ်ပါတယ်။ဒီကနေ့အမိန့်ချမှတ်လိုက်တဲ့အချိန်တွေကိုဒေါက်တာအေးမောင်ရဲ့အကျိုးဆောင်တရားလွှတ်တော်ရှင်နေဦးဆန်ရွှေမောင်က
ဟိုရာသီပုံမှန်120နှစ်ပေါ့ထောင်းနဲ့ထောင်းနဲ့120အဲ့ဒါပြီးတော့ဟိုဟာပေါ့905ခါခွဲပေါ့ထောင်းနဲ့1-2ဆိုတော့ဟိုဟာပေါ့ဟိုတရားကြီးကတော့ဟိုပြစ်ဒဏ်များတပေါင်းကြီးတပေါင်းတိတက်ခံတယ်ဆိုပြီးအမိန့်ချအဲ့ဒါပြီးတော့ဟိုခွာခွာဆွေရည်တွေရှိတဲ့ဘုထုတ်လို့ခံစားတယ်ဆိုပြီးအမိန့်ချဟိုကျွန်တော်တို့ကတော့အဲ့ဒီတရားဝင်မင်းကိုမကျင်းနိုင်ကျွန်တော်တို့ကတော့အယူခံတတ်ပိုင်ကုန်ရှိတယ်ဆိုတော့ဟိုကကျွန်တော်တို့ကတော့ဟိုဒီနေ့ပဲအမိန့်ကိုကျွန်တော်တို့ကဟိုပါပေါ့အဲ့ဒါပဲတော့ဘုမိတ်တူကိုကျွန်တော်တို့ကို6တော့တင်လိုက်ပြီအမိန့်ရလာတဲ့ကိုကျွန်တော်တို့ကဟိုကပြင်းနေဒီနေ့တရားဝင်ဆက်ပြီးတော့အယူခံဟိုကကျင်းမဲ့စီစဉ်ရှိတယ်သူကလည်းပြောပါတယ်ဟိုကပေါ့အယူခံတတ်ပိုင်ကုန်ရှိတယ်ဆိုပြီးတော့သူလေးဟိုပါပေါ့အမိန့်ချပြီးမှသူပြောတော့ပါ
အစိုးရပိုင်းကသူတို့နှစ်ဦးကိုမတရားအတင်းဆက်သွယ်မှုစက်ကွန်တင်းနဲ့ဆွဲဆိုထားတာကိုပယ်ဖျက်ပေးခဲ့ပြီးကျန်တဲ့ပုံမှန်နှစ်ခုနဲ့ဆက်လက်တရားဆွဲဆိုခဲ့ရလေဖြစ်ပါတယ်။ဒီတရားဆွဲဆိုမှုပုံမှန်တွေကိုပယ်ဖျက်ပေးဖို့တိုင်းတရားလွတ်တော်ကိုရှောက်ထားခဲ့ပေမဲ့ပလတ်ခဲ့ပြီးဒီကနေ့မှာအပိတ်အမိန့်ချမှတ်လိုက်တာလေဖြစ်ပါတယ်။အမိန့်ချမှတ်ခြင်းတရားရုံးရှိမှဒေါက်တာအေးမောင်နဲ့ဆရာဝေဟင်အောင်တို့ကိုထောက်ခံအားပေးသူတွေစုဝေးခဲ့ပြီးရဲတပ်ဖွဲ့ကလည်းလုံခြုံရေးအင်အားအများပြားချထားခဲ့ရပါတယ်။ဒေါက်တာအေးမောင်ဟာရခိုင်မျိုးသားပါတီ AMP ရဲ့ဥက္ကဋ္ဌတယောက်လည်းဖြစ်တယ်လို့ဒီကနေ့အမိန့်ချမှတ်တာနဲ့ပတ်သက်လို့ AMP ပါတီရဲ့ပြောရေးဆိုခွင့်ရှိသူဦးထွန်းအောင်ကျော်ကအ
ဲ့တော့ဒီနေ့စီရင်ဆုံးဖြတ်ချက်ကြီးဒီမှုနဲ့ဒီကအင်မတန်မနမတောက်ဖြစ်တယ်ကျွန်တော်တို့ရခိုင်ပြည်နယ်မှာတော်တော်ကြီးကိုအကျက်အဒီနဲ့အခက်အခဲတွေဟိုတော်တော်ကြီးတက်ရောက်နေတဲ့အချိန်ကြီးအဲ့ဒီလိုစုပ်မှုတွေဖြစ်နေတဲ့အချိန်မှာတခါဒေါက်တာအေးမောင်ကိုခုလိုပြစ်ဒဏ်ချက်ပြမှုကတော့ဒီကိုမိမိမမတိတိမမပြည်တယ်ပြည်တာဟာဒီဒီခိုင်ပြည်နယ်မှာဖြစ်နေတဲ့ပြဿနာဒီကိုနိုင်ငံနဲ့မိတဲ့ဖြည့်ရှင်းအောင်မကြပါနဲ့ပုံနဲ့ပုံရအလဲဝင်းသွားမှာလားလူတွေမတင်တဲ့ချက်တွေပုံပြီးတော့စီမလာအောင်လုပ်လာမကြဘူးလားလို့အဲ့ဒီလိုဝေဖန်မှုတွေဒါမြင်မှလာတော့ကျွန်တော်တို့ပြရတယ်
မြောက်ဦးမြို့မှာရခိုင်နိုင်ငံတော်အချုပ်အခြာအာဏာကျဆင်းခြင်းထိမ့်မဲ့ပွဲတော်ကျင်းပတာကိုအာဏာပိုင်တွေဘက်ကတားဆီးခဲ့တဲ့အတွက်လူစုလူဝေးဖြစ်ခဲ့ပြီးအာဏာပိုင်တွေနဲ့ဒေသခံတွေအချင်းချင်းတင်းမာခဲ့လို့ခုနှစ်ဦးတေဆုံးခဲ့ပြီးတရားစင်လောက်တန်ရာရရှိခဲ့ပြီးတဲ့နောက်မှာဒေါက်တာအေးမောင်နဲ့စာရေးဆရာဝင်းအောင်တို့ကိုဖမ်းဆီးခဲ့တာလည်းဖြစ်ပါတယ်ခင်ဗျာ
ကိုထက်အောင်ခန့်ပြောပြသွားတာပါရှင်။ရခိုင်ပြည်နယ်ဘက်ကအခြေအနေတွေဒီမှာပဲရန်နာပြီးအခုထိုင်းမြန်မာချစ်ကြည်ရေးတရားဖွင့်ပွဲအကြောင်းကိုလည်းပြောပြပါရစေရှင်။ထိုင်းနဲ့မြန်မာနှစ်နိုင်ငံကြားနှစ်ဆက်ကုန်သွယ်ရေးပုံမူလွယ်ကူချောမွေ့စေဖို့နှစ်နိုင်ငံချစ်ကြည်ရေးတရားအမှတ်1ကိုမတ်လ19ရက်နေ့မှာတရားဝင်ဖွင့်လှစ်လိုက်ပါတယ်။ဒီတရားဖွင့်ပွဲကိုတော့မြန်မာနိုင်ငံဘက်ကနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်နဲ့ထိုင်းနိုင်ငံဘက်ကတော့ဝန်ကြီးချုပ်ပရယုတ်ချောင်းချာတို့လာရောက်ပြီးတော့ဖွင့်လှစ်ပေးခဲ့ကြတာဖြစ်ပါတယ်။အပြည့်အစုံကိုထိုင်းအခြေစိုက် VOE သတင်းတောက်မတ်အေးအေးမှာကသတင်းပေးပို့ထားပါရှင်
။နှစ်စဉ်ဘန်းငွေတန်ပေါင်း8000ကနေတသိန်းလောက်ထိကုန်သွယ်မှုလုပ်နေတဲ့ထိုင်းမြန်မာနှစ်နိုင်ငံနယ်ဆက်ကုန်သွယ်စီးဆင်းမှုတွေဟာအခုအစ်စ်ဖွင့်လှစ်လိုက်တဲ့ချစ်တီရေးတရားကြောင့်ပုံမလွယ်ကူချောမွေ့လာစေတော့မှာပါကုန်သွယ်ရေးပုံမလွယ်ကူလာတာနဲ့အမျှနှစ်နိုင်ငံလုံးအတွက်ဖွံ့ဖြိုးတိုးတက်စေဖို့ကိုလည်းရည်ရွယ်သလိုအင်းနီနာချင်းနှစ်နိုင်ငံကြားမှာလည်းချစ်တီရင်းနှီးမှုတိုးမြင့်တည်ဆောက်နိုင်ဖို့အတွက်ဖြစ်တယ်ဆိုပြီးဒီကနေ့ချစ်တီရေးတရားဖွင့်ပွဲကိုတက်ရောက်လာခဲ့တဲ့မြန်မာနိုင်ငံကနိုင်ငံတော်အတိုင်ပင်ခံဒေါက်တာဆန်းစုကြည်ကပြောပါတယ
်ဒီလိုချစ်ချင်းချစ်ချင်းလေးတာနိုင်ငံအခြားရုပ်ပိုင်းဆိုင်ရာပေါင်းစည်းဆက်ဆွယ်မှုပေါ်တာမကနိုင်ငံပြည်သူများအခြားချစ်တွေ့ပေါင်းစည်းဆက်ဆွယ်မှုတွေကိုလည်းတိုးမြှင့်နေနိုင်မှာဖြစ်ပါတယ်ဒီလိုလေးနိုင်ငံများနဲ့နိုင်ငံများရဲ့သံရောင်းဝါပြောမှုတွေကိုညှို့ညွှန်းချက်တွေကိုပေါ်ဆောင်ပေးနိုင်တဲ့ဒီရာချင်းဖြစ်ပါတယ
်ထိုင်းဝန်ကြီးချုပ်ပရာယုတ်ချန်အိုချာကလည်းမြန်မာနိုင်ငံကနေဒီဖွင့်ပွဲကိုလာတက်ကြတဲ့နိုင်ငံတော်အကြီးအကဲနဲ့သက်ဆိုင်ရာလူကြီးမင်းတွေကိုမင်္ဂလာပါဆိုပြီးမြန်မာလိုနှုတ်ခွန်းဆက်ပြောကြခဲ့ပြီးအခုလိုမျိုးနှစ်နိုင်ငံကုန်သွယ်ရေးတကားပေါက်တစ်ခုထပ်မံဖွင့်လှစ်နိုင်ခဲ့တဲ့အတွက်သူ့အနေနဲ့ဂုဏ်ယူမိပါတယ်ဆိုပြီးပြောပါတယ်
။ဒါအဲဟိုမြန်မာဘာသာပေါ်နေတဲ့နိုင်ငံကတော့နန်းကုန်ကြဖို့
ထိုင်းမြန်မာနယ်စပ်ကုန်သွယ်ရေးအဓိကလမ်းကြောင်းကနေနှစ်နိုင်ငံကုန်စည်ပို့ဆောင်ရေးတွေပုံမတိုးတက်လာတော့မှာဖြစ်ပါတယ်။မြန်မာဟာထိုင်းနိုင်ငံနဲ့အနီးဆုံးမှာရှိနေတဲ့နိုင်ငံဖြစ်လို့နှစ်နိုင်ငံချစ်တည်ရေးဆက်ဆံရေးရေရှည်တည်တဲ့ခိုင်မြဲစေမှာဖြစ်ပါတယ်ဆိုပြီးပြောသွားပါတယ်။အခုတရားအမှတ်1ကိုဖွင့်လှစ်နိုင်တာဟာထိုင်းနဲ့မြန်မာကြားမှာဆက်ဆံရေးပုံမကောင်းမွန်လာတဲ့တက်ရောက်တစ်ခုဖြစ်တယ်လို့လည်းပြောဆိုခဲ့ပြီးနှစ်နိုင်ငံဘူးတွဲလှုပ်ဆောင်မှုတွေကြောင့်အောင်မြင်သွားပါတယ်ဆိုပြီးပြောဆိုခဲ့တာပါ။တနည်းကိုနှစ်နိုင်ငံကုန်သွယ်ရေးကဘန်းငွေတန်ပေါင်း8000ကနေတသိန်းကျားလောက်ကုန်သွယ်မှုတွေရှိနေပြီးအမှတ်တတကားကတော့ကားတွေနဲ့ပိတ်ပြက်နေလို့သွားလာလို့မရသလိုတနည်းတနည်းကိုကားရန်အရှိကြီးတွေကအချိန်နဲ့ကြာနေတာကြောင့်စီးပွားရေးလုပ်ငန်းတွေကုန်သွယ်စီးဆင်းမှုတွေအတွက်ထင်သလောက်ခီးမပေါက်ဖြစ်နေရတာပါဒါပေမဲ့ကုန်စည်အများစုကတော့ထိုင်းနိုင်ငံဘက်ကနေသွားရတဲ့ကုန်ပစ္စည်းတွေသာများပါတယ်အမှတ်တချစ်ကြည်ရဲ့တကားဖက်ကိုကြီးပညာအပါဝင်အဖက်ဖက်ကပြည့်စုံအောင်ဆောက်လုပ်ထားတဲ့မဲဆောင်မြောက်ဒီအမှတ်နဲ့ချစ်ကြည်ရဲ့တကားကိုဖွင့်လှစ်နိုင်ခဲ့တာဟာဒီချစ်ကြည်ရဲ့တကားအသစ်စီမံကိန်းအတွက်ထိုင်းဘက်ဝေတန်းပေါင်း 4,283 တန်းကုန်ကြခံပြီးတိစောက်ပေးခဲ့တာဖြစ်ပါတယ်။မဲဆောင်မြောက်ဒီအမှတ်နဲ့ချစ်ကြည်ရဲ့တကားအရှိကတော့မြန်မာဘက်ချမ်းမှာ4ကီလိုမီတာသာရှိပြီးထိုင်းဘက်ချမ်းမှာတော့18ကီလိုမီတာရှိပါတယ်ဒီတရားဖွင့်လှစ်လိုက်တဲ့အတွက်ထိုင်းနိုင်ငံဘက်ကကုန်စည်စီးဆင်းမှုတွေကကြန့်ကြာမှုမရှိတော့ဘဲပုံမလွဲကူသွားမှာဖြစ်လို့ထိုင်းနိုင်ငံဘက်ကတော့အ мян ဖွင့်လှစ်နိုင်ရေးကိုစ조사ခဲ့တာဖြစ်ပါတယ်ကုန်ကြငွေအားလုံးကိုတော့ထိုင်းနိုင်ငံဘက်ကအကုန်ကြခံပြီးဆောက်လုပ်ပေးခဲ့တာဖြစ်ပါတယ်ရှင်
မအေးအေးမှပြောပြခဲ့တာပါရှင်ကျမတို့ VOE ကနေထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့စာလိုက်ကနေဝေဖန်ချံပေးစာတွေပို့လို့တဲ့နားဆင်လို့တဲ့တေးသချင်းတွေတောင်းယူလို့တဲ့ဆိုရင် VOE American တန်မြန်မာပိုင်းအစီအစဉ်ရန်ကုန်စာလိုက်ကြီးစာလိုက်တက်တာအမှတ်855ကိုစာရေးသားနိုင်တယ်လို့ email လိပ်စာ bamis@voanews.com ကိုလည်းပို့နိုင်ကြပါတယ်မကြခင်ထုတ်လွှင့်ပေးမဲ့ဒုတိယနိုင်ဝက်စာအစီအစဉ်မှာတော့ American နိုင်ငံရေးနဲ့တိုက်ရိုက်လေလိုင်းဆွေးနွေးခန်းအစီအစဉ်တွေကိုနားဆင်ကြရမှာပါဒီအစီအစဉ်တွေကိုည10:00နာရီထိလိုင်းတူမီတာ25က32နဲ့51တို့ကနေနားဆင်နိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနားဆင်နိုင်ပါတယ်ရှင
် VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနိုင်ငံဝက်မှာစိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နိုင်ကနေ9နိုင်အတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နိုင်ခွဲကနေ9နိုင်အထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါဆန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်နေနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါရှင်2019ခုနှစ်မလ19ရက်အင်္ဂါနေ့ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ19 25 32အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနားဆင်နိုင်ပါတယ်။ခုညပိုင်း9နာရီခွဲကနေ10နာရီထိထုတ်လွှင့်ပေးမယ့်အစီအစဉ်နှစ်ခုထဲမှာတော့ဓာတ်ရိုက်လေလံဆွေးနွေးခန်းကိုမစခဲ့အရင်ဆုံးကိုငင်းချမ်းအစီအစဉ်တက်ဆက်ပေးတဲ့အမေရိကန်နိုင်ငံရေးအစီအစဉ်ကိုနားဆင်ကြရအောင်ပါရှင
်။မြို့ပြညာတင်ဆောင်ခဲ့ရတဲ့နယူးဇီလန်ဗလီပြစ်ခတ်မှုဖြစ်ပွားပြီးတဲ့နောက်မှာအမေရိကန်ပြည်ထောင်စုအပါအဝင်တကမ္ဘာလုံးမှာရှိတဲ့လူအတိုင်းဝိုင်းတွေအတွင်းအမုန်းတရားနဲ့နိုင်ငံသားကြောက်ရောဂါကိုရင်ဆိုင်ဆန့်ကျင်ဖို့ဆွေးနွေးမှုတွေလုပ်ဖို့အပူတပြင်းတောင်းဆိုလာကြပါတယ်။ Digital ခေတ်ကြီးထဲမှာအမုန်းတရားပြန်ပွားမှုကိုတားဆီးဖို့ပြန်လည်ဆွေးနွေးလာကြတဲ့အကြောင်း VOA သတင်းတောက် Michael Bowman ကသတင်းပေးပို့ထားပါတယ်။ New Zealand ကနေ Pakistan, Now American အထိ Thailand တုံ့လှုပ်ပြီးဝမ်းနည်းပူဆွေးမှုတွေအတိုက်အခိုက်ခံရနိုင်တယ်ဆိုတာကိုခံစားမိကြပါတယ်။ Hala Ajorche က Michigan ကပါ
There's always that fear.
ကျမတို့လူအတိုင်းဝိုင်းမှာတခုခုဖြစ်သွားမလားဆိုတဲ့စိုးရိမ်စိတ်ကအငြင်းရှိနေပါတယ်
။နယူးဇီလန်တိုက်ခိုက်မှုကတနတ်သမားဟာအမုန်းတရားတွေပြည့်နေပြီးရွှေပြောင်းအခြေချသူတွေကိုစန့်ကျင်တဲ့စာတန်းတစ်စောင်ကိုအင်တာနက်မှာတင်ခဲ့သလိုတရားရုံးထုတ်တဲ့အချိန်မှာလည်းလူဖြူမျိုးသားရေးဝါဒီတွေလုပ်တဲ့လက်ချောင်းပုံစံလုပ်ပြခဲ့ပါတယ်။နယူးဇီလန်မှာဖြစ်မယ်လို့ထင်ထားတဲ့ကိစ္စဟာအမေရိကန်မှာတော့ရင်းနှီးပြီးသားပါ။တောင်ကယ်ရိုလိုင်းနားပြည်နယ်ကလူမဲဖျားရှိခိုးကြောင့်အပြစ်ခတ်မှုအပါအဝင်ပင်ဆယ်ဗေးနီးယားပြည်နယ်ကဂျူးဖျားရှိခိုးကြောင့်ပြစ်ခတ်မှုတွေဟာအမုန်းတရားကိုအခြေခံပြီးလုပ်ခဲ့တာပါ။ Chuck Diamond ကဂျူးဖုန်ကြီးဟောင်းမှာ
အမုန်းတရားနဲ့တနတ်ကိုပေါင်းဆက်လိုက်တဲ့အခါကောင်းတဲ့ရလဒ်တွေမထွက်ပါဘူး
။အများပြည်သူအမြင်မှာပျောက်ကွယ်နေတဲ့လူပြူအမျိုးသားရေးဝါဒီတွေဟာ2019ခုနှစ်မှာဗာဂျီးနီးယားပြည်နယ်ရှော်လော့ဗေးမြို့ကလမ်းတွေပေါ်နဲ့အင်တာနက်တွေပေါ်မှာလူသိရှိကြထွက်ပေါ်လာခဲ့ပါတယ်။ဂျွန်ကိုဟန်ကအမိမြေလုံခြုံရေးအကြမ်းဖက်ဝါဒတံပြန်ရေးညှိနှိုင်းရေးမှူးဟောင်းမှာ
They believe white people of
ယောဘနယ်လူပြူတွေကလူပြူမဟုတ်သူတွေထက်သာတယ်လို့သူတို့ယုံကြည်ကြပါတယ်။လူပြူကြီးသောရေးယုံကြည်ချက်ကိုလည်းပေါ်ပေါ်တင်တင်ဖြန့်သူပိုများလာပါတယ်။ပုံရိတာကနေထွက်လာတာပါ
။ဂျန်ဂျွန်ဆင်ကအမိမြေလုံခြုံရေးဝန်ကြီးဟောင်းမှာ
This is an issue that also includes social media.Social media now there are very very few
ဒီကိစ္စမှာလူမှုကွန်ရက်တွေကလည်းပါဝင်ပါတယ်လူမှုကွန်ရက်တွေကိုလွယ်လွယ်သုံးလို့ရပြီးတော့သူတို့ကိုဖယ်ရှားဖို့မလွယ်ပါဘူးဒါကြောင့်လူမှုကွန်ရက်ဖန်တီးသူတွေအင်တာနက်ဝန်ဆောင်မှုပေးသူတွေအနေနဲ့အမုန်းစားပြန်ပွားမှုတွေအတွက် view တစ်ဆိုင်တားဆီးတက်ပါတယ
်အမေရိကန်သမ္မတဒေါ်နယ်ထရန့်ကနယူးဇီလန်တိုက်ခိုက်မှုကိုချက်ချင်းရှုံချပါတယ
် It's a horrible horrible thing
ဒါကအရင်ဆိုရတဲ့ကိစ္စပါအမေရိကန်ပြည်အောင်စုဟာသူတို့နဲ့အတူတရားရဂိုင်းနှုတ်ရှိနေပါတယ်လို့ဝန်ကြီးချုပ်ကပြောပြပါပြီ
တစ်ချိန်တည်းမှာပဲလူပြူအမျိုးသားရေးဝါဒီတွေဟာချင်းချောက်မှုအဖြစ်တိုးလာတာကိုအရေးမကြီးသလိုပြောဆိုပြီးထရမ့်ကိုအမျိုးသားရေးအမှတ်လက္ခဏာအသင်းနဲ့ဘုံရည်ရွယ်ချက်ပြန်ရလာစေတယ်လို့ချီးကျူးထားတဲ့တနတ်သမားရဲ့စာတန်းကိုသူမဖတ်ရသေးဘူးလို့ထရမ့်ကပြောပါတယ်။ရှာလော့ဗေးကလူပြူကြီးစိုးရေးဝါဒီတွေနဲ့သူတို့ကိုတံပြန်ဆန္ဒပြသူတွေအကြားအကြမ်းဖက်မှုတွေဖြစ်ခဲ့ပြီးနှစ်ဖက်လုံးကိုအပြစ်တင်ခဲ့တာကြောင့်သမရထရမ့်ဟာပြင်းပြင်းထန်ထန်ဝေဖန်ခံခဲ့ရတာပါ။တရားမဝင်ရွှေပြောင်းအခြေချသူတွေနဲ့သူတို့ရဲ့မူရင်းနိုင်ငံတွေကိုနှိမ့်နှိမ့်ချိုးချိုးသမရထရမ့်ကပြောဆိုခဲ့တာပါ။နယူးဇီလန်တနတ်သမားရဲ့ရေးသားမှုနဲ့ပတ်သက်ပြီးသမရထရမ့်ရဲ့ယာယီအင်ပြူရောအရာရှိချုပ်မစ်မဗန်နီကသမရထရမ့်ဟာလူပြူကြီးစိုးရေးဝါဒသမားမဟုတ်ဘူးလို့ပြောပါတယ
်။ I don't think it's fair
to တနတ်သမားကိုဒေါ်နယ်ထရမ့်ထောက်ခံသူအဖြစ်ဖော်ပြထားတာမတရားပါဘူး။ဒီလူဟာစိတ်ရောဂါရှိပြီးဆိုးသွားနေသူပါ
။နယူးဇီလန်တိုက်ခိုက်မှုကြောင့်ဝမ်းနဲ့ကြေကွဲနေရသူတွေအတွက်မစ်ရှိဂန်အစ္စလာမစ်အင်စတီကျူကလူငယ်လေးတဦးကတော့ရှိဆက်ရမယ်နီလန်းကိုပြောပြသွားတာပ
ါ But I found out that vengeance isn't the thing
လက်စားပြန်ချေရေးလောက်ရမှာမဟုတ်ပါဘူးချစ်ချင်းမေတ္တာပဲလောက်ရမှာပါအမုန်းတရားနဲ့ဆန့်ကျင်ဘက်ဖြစ်တဲ့ဇင်နာတနာရာတွေကိုပဲလောက်ရမှာပါလို့ပြောသွားတာပါခင်ဗျာ
ကိုငင်းချမ်းစီစဉ်တက်ဆက်ပေးတဲ့အမေရိကန်နိုင်ငံရဲ့အစီအစဉ်ကိုနားဆင်ခဲ့ကြရတာပါအခုတော့အင်္ဂါနေ့ညတိုင်းနားဆင်နေကြတိုက်ရိုက်လေးလိုင်းဆွေးနွေးကန်အစီအစဉ်စတင်ချိန်ရောက်လာပါပြီစီစဉ်သူကိုသားညုံနဲ့အတူထုတ်လွှင့်ရမှုမှတ်စုမွန်တို့ရဲ့တိုက်ရိုက်လေးလိုင်းစလိုက်ကြရအောင်ပါရှင်
မင်္ဂလာပါခင်ဗျာအင်္ဂါနေ့ညပိုင်းတရားလီလိုင်းစီစဉ်ကနေပြီးတော့ကျူးစူပါရဲကျွန်တော်တို့ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့လက်တလောဖြစ်နေတဲ့ရခိုင်အကျက်တဲအစဖြစ်နိုင်မဲ့ပြုံလင်းချက်ကိစ္စပါရခိုင်မိနယ်မြောက်ပိုင်းနဲ့ချင်းပြည်နယ်ပလောကမြို့နယ်အတွင်းမှာဒီအေးရခိုင်လက်နက်ကိုင်ဖွင့်တဲ့မြမဆူရတက်တွေကြာဖြစ်နေတဲ့တိုက်ပွဲတွေဟာအခုဆိုလို့ရှိရင်မြောက်ဦးမြို့နယ်ရိအထီကိုကျေပြန့်လာပြီးဖြစ်ပါတယ်ဒေသကမွတ်စလင်တွေနဲ့ရခိုင်လူမျိုးတွေကြာဖြစ်တဲ့ပရိပခါတွေနောက်ပိုင်းအခုလိုထပ်ဖြစ်လာတဲ့ဒီရခိုင်အေးအဖွဲ့နဲ့ဆူရတက်ကြာစည်တင်းမာမှုတွေကြောင့်ရခိုင်ပြည်နယ်အတွင်းမှာရသားထိခိုက်သေးဆုံးမှုတွေဒေသအတွင်းမတည်ငြိမ်မှုတွေပိုဆိုးတထက်ဆိုးလာတယ်လို့ပြောရမှာပါ။ဒါကြောင့်မို့ပရိပခါတွေနဲ့ရှုပ်ထွေးပွေလီနေတဲ့ရခိုင်နိုင်ငံကြီးကိုဘယ်လိုဖြေရှင်းနိုင်မလဲ။ဘသူတွေမှာတာဝန်ရှိလဲဆက်ပြည့်နောက်နီလန်းကောင်းတွေမျှော်လင့်နိုင်ပြီလား။ကျွန်တော်တို့ဆွေးနွေးသွားမှာဖြစ်ပါတယ်။အဓိကပေါင်းဆွေးနွေးပေးမယ့်ပုဂ္ဂိုလ်နှစ်ဦးရှိပါတယ်။ပထမတူကတော့ဒီ ANP ရခိုင်မျိုးသားပါတီရဲ့ပြည်သူ့လွတ်တော်ကုစလေဦးဦးလှစောဒီလိုင်းပေါ်မှာရှိပါတယ်။နောက်တူကတော့ဒင်းစာဆရာကုစီသူအောင်မြင့်ဖြစ်ပါတယ်။နှစ်ဦးစုံလီလိုင်းပေါ်ကိုရောက်နေပါပြီ။ကျွန်တော်အရင်ဆုံးဦးလှစောကိုဖိတ်ခေါ်ချင်ပါတယ်ခင်ဗျာ။ဦးလှစောကြားပဲထင်ပါတယ်
။ဟုတ်ကဲ့ပါ
။ဟုတ်ကဲ့။ဦးလှစောခုနကကျွန်တော်ပြောသွားလို့ပါဒီအခုဖြစ်နေတဲ့အေအေနဲ့အစိုးရတက်တွေကြားဒီပြပခါကအခုဆိုမြောက်ဦးမြို့ပေါ်ထီတော်မှာရောက်နေပြီလို့ကျွန်တော်ပြောနိုင်ပါတယ်။တိုက်ပွဲတွေကအရှင်ကောင်းလာတော့အဲ့တော့ဒီအခြေအနေတွေကိုကြည့်ပြီးတော့တကယ်တမ်းဒီပြဿနာတွေရခိုင်ပြည်နယ်ထဲမှာအခုလို့ခုနပြဿနာပြပခါပေါင်းစုံဖြစ်နေတဲ့အခြေအနေကနေပြီးတော့ထွက်နိုင်မယ့်အစဖြေနိုင်မယ့်ညှို့လင်းချက်တွေကိုတွေ့နေရပြီလားတလောကတော့ကော်မတီတွေပဲဖွဲ့တာရတော့ရှိတာကို
အေးကျွန်တော်တို့ကတော့လေဟိုကောင်းမြင်ပါတယ်เนาะဟိုပြဿနာတိုင်းမှာတော့ကျွန်တော်တို့ကကောင်းမြင်လို့လေဒီမြန်မာနိုင်ငံရေးမှာကျွန်တော်တို့ရှိနေတာအဆိုးမြင်တော့ဘာမှလည်းဝင်လို့ရမလို့ဘူးလေ
ဟုတ်ကဲ့
ကျွန်တော်ပြဿနာတွေကိုဖြေရှင်းနိုင်တယ်เนาะကျွန်တော်နှစ်ပေါင်း80ဖြစ်လာတဲ့ပြည်တွင်းစစ်ပြဿနာတိုင်းရင်းသားတွေရဲ့အခွင့်အရေးဆုံးချုပ်မှုပြဿနာတွေနိုင်ငံရေးပြဿနာတွေကဖြစ်ချင်းလို့ရနိုင်တယ်ထင်တဲ့အတွက်ကြောင့်ပဲကျွန်တော်တို့နိုင်ငံရေးနေပြည်တော်မှာရှိတာပါမဖြစ်ချင်းလို့မရနိုင်တယ်လို့မမြင်ဘူးဆိုရင်ကျွန်တော်တို့ဒီနိုင်ငံရေးနေပြည်တော်မှာဘာမှအချိန်ကုန်ခံပြီးလုံးကြမလို့ကျွန်တော်ဝါသနာပါတဲ့ကဗျာစာပြေမှုပညာလုပ်ငန်းထဲမှာပေါ့ရှိမှာပေါ့အဲ့တော့ကျွန်တော်တို့အကောင်းမြင်တယ်အကောင်းမြင်တော့ကျွန်တော်တို့မှလည်း idea တွေရှိတယ်ဒါပေမဲ့ပြဿနာတွေကတော့ဟိုလက်ရှိမြန်မာနိုင်ငံရဲ့အထက်မှာဩဇာရှိတဲ့လူတွေမြန်မာနိုင်ငံရဲ့အသင့်အလာကြီးစိုးခဲ့တဲ့ဟိုတွေးခေါ်မှုတွေနောက်ရန်တရားဟောင်းကြီးတွေအဲ့တော့ပြဿနာတွေအများကြီးပဲเนาะအစိုးရအဆက်ဆက်ရဲ့မှားယွင်းမှုတွေအဲ့ဒီပြဿနာတွေကိုတော့ကျွန်တော်တို့အမွေစိုးကြီးတွေကိုဆက်ခံပြီးတော့ဖြေရှင်းရတဲ့အတွက်ကြောင့်အခက်အခဲတော့ရှိတာအမှန်ပဲအဲ့တော့ကျွန်တော်တို့ကအကောင်းမြင်တဲ့အတွက်ကြောင့်ပြဿနာဖြေရှင်းလို့ရနိုင်တယ်เนาะဖြတ်ဖြေရှင်းလို့ရနိုင်တယ်ဒီမြန်မာနိုင်ငံကြီးဟာအချိန်ချိန်မှာကျွန်တော်တို့ပုံမှန်ကောက်မွန်တဲ့ငញ្ញတ်တာတဲ့ဖိမိတ်မှုကင်းစင်တဲ့လူမျိုးပေါင်းစုံချစ်ကြည်တဲ့ပြည်တော်စီတခုဖြစ်လာနိုင်မယ်ထင်လို့ဒီလောကထဲမှာကျွန်တော်ရပ်တည်နေတာအဲ့လိုမဖြစ်နိုင်ဘူးဆိုလို့ရှိရင်ဒီတိုင်းပြည်ဖြစ်ရှင်တာဖြစ် face တိတ်ကိုပြောနေပြောရင်တို့ပြောဖြစ်ရှင်တို့ဖြစ်ကျွန်တော်ဘာပူစရာမရှိဘူးကိုယ့်ကဗျာကိုယ်ရေးအေးစင်းနေမှာပဲအဲ့တော့ကျွန်တော်အကောင်းမြင်တဲ့အတွက်ဖြစ်နိုင်တဲ့နည်းရှိတို့လို့ယူဆတဲ့အတွက်ကြောင့်ဘုယူဆကိုတင်ပြဖို့အတွက်ကျွန်တော်ဒီနိုင်ငံရဲ့လောကထဲမှာရှိနေတာပါအဲ့တော့ကျွန်တော်ကတော့အကောင်းမြင်တဲ့ဖြစ်ချင်းနိုင်တယ်ဖြစ်ချင်းရဲ့နီလန်းနေလည်းရှိတယ်အဲ့တော့လက်ခံတာမလက်ခံတာတစ်ပိုင်းပဲကျွန်တော်ယူဆအမှားမြင်လည်းမှားမယ်သူယူဆရှိတယ်တော့အယူဆတွေကိုလွတ်လွတ်လပ်လပ်ပြွင့်ပြွင့်လင်းပြောပါတမတော်ဘက်ကလည်းပြောတော့ NLD ဘက်ကလည်းပြောတိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေကလည်းပြောမယ်ရခိုင်လည်းပြောမယ်ရခိုင်နိုင်ငံရဲ့ပါတီကလည်းပြောမယ်အဲ့တော့ပြောတာကိုတော့သီးခံကွန့်လပ်ပြီးတော့တန်ဖိုးထားပြီးတော့နားထောင်ရမယ
်ဟုတ်ကဲ့အခုကတော့ပြောမယ်ဆိုရင်တော့တိုက်ပွဲတွေကပူပူပြီးတော့ဇာဇာဒီတနက်ဖက်ကြားမှာတိုက်ပွဲတွေပြင်းထန်လာတဲ့ရထားထိခိုက်သေဆုံးမှုတွေကလည်းတော်တော်များလာပါပြီအဲ့တော့အခြေအနေကဘယ်ဘက်ကစပြီးတော့ပြောရမလဲဘယ်ဘက်ကစလျှော့ရမလဲဘယ်လိုမြင်ပါလဲ
မူကြတာကတော့ရာစစ်ပွဲတွေကုန်ရမှာပဲအဲ့တော့ကျွန်တော်ကလေစစ်ပွဲတွေပြင်းထန်လာပြီဆိုတဲ့အခါကျအခုမီဒီယာကော်ပိုရေးရှင်းတွေကတော့ရခိုင်ကိုဦးစားပေးပြီးလုပ်တာပေါ့ရေနော်တကယ်တော့စစ်ပွဲဖြစ်ခဲ့တယ်ဆိုတော့ကျွန်တော်တို့ရှမ်းပြည်မြောက်ပိုင်းမှာရှမ်းမြောက်ပိုင်းမှာလည်းဖြစ်ခဲ့တာပဲနော်ကျွန်တော်တို့ခုအရင်တော့ CC1 တာတောင်းတို့မနဲ့ဘလို့မဲသဝတို့နော်ကျွန်တော်တို့ဂျီဒွန်တို့တက်ဖြစ်ခဲ့တာပဲအဲ့တော့တိုက်ပွဲတွေဖြစ်တယ်ဆိုတာကကျွန်တော်မြင်ရတော့ဟိုကျွန်တော်ဒုက္ခရောက်တဲ့ပြည်သူတွေကိုစာနာပါတယ်ကျွန်တော်ရခိုင်ပြည်သူတွေဒုက္ခရောက်တာပဲနော်မဖက်စလုံးပြေကြတဲ့တိုက်ကြကြဲဝင်တိုက်တယ်ဆိုတဲ့အသေးကစာပဲလက်နက်ကင်လက်နက်တီထောက်ထားတဲ့အဖွဲ့အစည်းနဲ့လက်နက်တီထောက်ဖို့ကြိုးစားတဲ့အဖွဲ့အစည်းကမှလက်နက်ရှိတယ်လို့ရှင်တိုက်ကြတယ်ဆိုတာတပေါင်းပါပဲအဲ့တော့ဒီတိုက်ပွဲတွေဆိုတာအရင်တော့ကချင်မှလည်းရှိတာပဲချမ်းမှလည်းရှိတာပဲကရင်မှလည်းရှိခဲ့တာပဲဟိုပြုတ်ပွဲတော့ရကူနှစ်30ညင်းရဲလုံးမဲ့ဆိုတော့ဝါရီနဲ့အရင်တော့ဝါရီဆိုလဲဘတာပါရဲ့ဟိုစစ်စခန်တက်တယ်ပဲတိုက်ခတ်ကြတာပဲအဲ့တော့ရခိုင်တိုက်ပွဲကြမှာအမလီကြီးကြီးရဲ့ကြီးကြီးရဲ့ပါရင်ဆိုအဲ့လိုမျိုးတော့ကျွန်တော်လည်းမခံဘူးဒါနှစ်80လုံးတိုက်ခတ်ကြတဲ့တိုက်ပွဲပဲကိုနေရာမှာပြတ်ဖြစ်ပြီးလိုက်ညင်သွားလိုက်နော် ကျွန်တော်ကရင်မှာတိုက်တယ်ကရင်မှာငြိမ်းနေတယ်ကရင်မှာတိုက်တယ်နော်ကရင်ကငြိမ်းနေတယ်နောက်ရခိုင်မှာတိုက်တယ်ဒါမှထူးဆန်းတဲ့ထူးဆန်းတဲ့ကိစ္စမဟုတ်ဘူးဗမာပြည်ရဲ့လွတ်လပ်ရပြီးတဲ့သမိုင်းဟာတိုက်ပွဲသမိုင်းပဲအပြစ်စက်ကြတဲ့သမိုင်းပဲ
โอเคအဲ့တော့ဒီနေရာမှာကျွန်တော်တခုမေးချင်တာကအခုအေနဲ့ဖြစ်နေတဲ့တိုက်ပွဲမှာဆိုလို့ရှိရင်မြန်မာတပ်ဖက်ကမြန်မာစစ်ရဲဘက်ကဆွဆွဲနေတာရှိတယ်အေက KIA ဘက်မှာ through training ယူလာတယ်တရုတ်ဘက်ကမြှောက်ပေးသူလို့ပြောတာရှိတယ်အဲ့တော့တကယ်တမ်းတိုင်းသားဒီတိုက်ပွဲရဲ့အခြေအနေမှာနောက်ကွယ်မှာတခြားအကြောင်းအရာတွေရောရှိနိုင်ပါလားခင်ဗျာ
မဟုတ်ဘူးနောက်ကွယ်မှာအကြောင်းအရာအဲ့ဒါအမှန်တန်ရှုပ်သေးတယ်အဲ့တော့နောက်ကွယ်အကြောင်းအရာဆိုရင်တရုတ်လည်းပါလာလိမ့်မယ်နော်တရုတ်ပြည်ကကျူးစုတော့ပါလာလိမ့်မယ် CIA ပါလာလိမ့်မယ် American ပါလာလိမ့်မယ် OIC ပါလာလိမ့်မယ်အဲ့ဒါဒီပြောလို့ကတော့တုံးတကယ်မဟာကန်ဝင်ဝတ္ထုရှိကြီးတဖို့ဖြစ်သွားလိမ့်မယ်အဲ့တော့အဲ့ဒါနေဖယ်ထားလိုက်ပါအခုတော့
ညဉ့်ညံရေးဆွေးနေကြမလားမဆွေးနေဘူးလားဆွေးနေနိုင်မယ်နီလာမရှိဘူးလားညနေချင်းဆိုင်ရက်ကိုကြောက်တန်ဖို့ထားပြီးစကားမပြောကြလို့ဘူးလားအပြီးပေးဖို့ဒီအပြီးပဲတိုက်ကြတော့မလားဒါကျွန်တော်ယူရမနီလာမယ်ဟုတ်ကဲ့အဲ့တော့အခုအေကတော့ကျွန်တော်သိရသလောက်တော့ဒါမဲ့ဒီဆွေးနေဘွဲတခုမှာအေးပြဆွေးနေဘွဲတခုမှာအေးကကိုယ်စလဲလှုပ်မယ်လို့နေပြီးတော့ကိုယ်စလဲလှုပ်မယ်လို့ကျွန်တော်သိရပါတယ်မြန်မာ
Bodami Sunni Jazz and Akimatova Taipu Iru, Taijame, Kajame, Banya Suin, Makangu. I wrote General Alet, sit again to move Taijame, Taijawa, the Selun Taila Kajala, the Kachinele Tide, the Chanel Tide, the Warren Ele Tide, the Kajinele Tide, the Kainele Tide, they choose an occasion with Taime Sule Taijawa, General Matai Shimbu, the movies in Yimoya, Pumbu and Lenin Sunni Zin, down Yashi, down here Yashi, Sisha can appeal Sunni.
ဆွေးနွေးပြီးပြီးတော့ယူပြီးကြီးကိုဘယ်လိုပြီးဆောင်မလို့ဆိုတာဆွေးနေအဲ့လိုလုံးလုံးမရဘူးဆိုရင်ဒီ2000ကျီရဲ့ကျွန်တော်တို့ဘာမှမတန်းနိုင်ဘူးဒါပေမဲ့တနည်းနည်းမှာတော့ကောင်းလိမ့်မယ်လို့ကျွန်တော်ယူဆရတဲ့အကြောင်းကျွန်တော်လက်တဆုံးသမျှပြောနေတာဆွေးနေတာပါဟုတ်ကဲ့ခင်ဗျဦးလာစောဒီလိုင်းပေါ်မှာခဏနေပြီးပေါ့ခင်ဗျကျွန်တော်ကိုစီသူအမြင်သိချင်ပါတယ်အခုဖြစ်နေတဲ့အရင်န ချက်တွေကိုမြင်ရပြီလားအစပြင်နိုင်မြန်မျှော်လင့်ချက်တွေမျှော်လင့်စရာတွေရှိပါလား
အမှန်တော့ဟိုပြဿနာဆိုတဲ့ဥစ္စာဖြေရှင်းမယ်လက်တွေ့ကြမယ်ဆိုရင်ဖြေရှင်းလို့ရတာပဲအခုမှမဟုတ်ဘူးကျွန်တော်ကတည်င်းနေတောက်လျှောက်လုပ်နေတဲ့အခါကျတော့ဟိုကျွန်တော်ပြန်မှတ်မိတာတွေရှိတယ်အဲဒီ2015ပေါ့နော်2015ဆိုတဲ့ဥစ္စာကရခိုင်ပြည်နယ်မှာတိုက်ပွဲတွေစပြီးတော့မှဖြစ်လာတဲ့အခါကျတော့တည်င်းနေစပြီးတော့ဖြစ်လာတာပေါ့နော်အဲ့ဒီလာပြည်ရဲ့အဲ့မှာတိုက်ပွဲတွေဖြစ်ဆက်တော်ရည်ရောက်တယ်ဗျအဲ့ဒီကြေကနာဆက်တော်ရည်ရောက်တဲ့ခါကျတော့ရခိုင်အမတ်ဒီပါတွေကမေးတယ်ဒီကိစ္စကိုဟိုဖြည့်ရှင်းပြီးဖို့ပေါ့နော်နိုင်ငံရေးလီးရဖြည့်ရှင်းပြီးဖို့ပါညာအဲ့မှာတကယ်တကယ်တစ်ဖက်မှာတာဝန်ရှိတာကတော့တမတော်ရှိတယ်အဲ့ဒီချိန်တော့အစိုးရရှိတယ်ဒါပေမဲ့အဲ့ဒီချိန်တော့ဆိုရင်နောက်ဆုံး NCA လက်မှတ်ထိုးတဲ့စီမာတော်မှဒီရခိုင်တပ်ဖွဲ့ကဟိုထိုးခွင့်မပေးခဲ့ဘူးလေအဲ့ထိုးခွင့်မပေးဘဲနဲ့အဲ့ဒါဖြစ်တာပေါ့နော်ဆိုတော့ပြဿနာအခုလိုကြီးလာမှပြောတာမဟုတ်ဟိုအစကတည်းကပြောခဲ့ရမယ်ကိစ္စတွေအဲ့ဒီတော့မဖြေရှင်းမဖြေရှင်းတဲ့အခါကျတော့နိုင်ငံရေးရမဖြေရှင်းတဲ့အခါကျတော့စိုက်ပွဲတွေကဆက်ဖြစ်တယ်ဒါဆက်ဖြစ်မှာပဲလေအဲ့ဒီဆက်ဖြစ်လာဖြစ်လာရင်လည်းတခြားကဒါကြီးလာတယ်အဲ့တော့ဟိုဖြေရှင်းဖို့နည်းကတော့ကျွန်တော်လည်းအများကြီးတော့ကျွန်တော်မတွေးမိပါဘူးဖြေရှင်းဖို့နည်းကတော့နိုင်ငံရေးရဒါဖြေရှင်းရမယ်ကိစ္စဖြစ်တယ်အဲ့ဒီတော့ဟိုစိုက်ပွဲတိုက်နေတဲ့လူတွေပေါ့နော်ရောက်တဲ့နေရာကနေရရမှာပဲအဲ့တော့ဟိုချိန်တော့မရခဲ့လို့ဒီနေ့ချိန်ကြီးရှည်ကြနေတယ်အခုမရဘူးဆိုရင်နောက်ရှည်ကြသွားမှာပဲ
ဟုတ်ကဲ့
အခုဖြစ်နေတဲ့ဟာကြီးကကျွန်တော်တို့အနေနဲ့ဆိုရင်လည်းသိထူးဆန်းတယ်လို့မမြင်ဘူး။ဒါတော့ဦးလာဆိုပြောတဲ့ဥစ္စာလည်းပါပါတယ်။ကချင်မှာလည်းဖြစ်တယ်၊ကရင်မှာလည်းဖြစ်တယ်ဒီပုံစံပါပဲ။ဟိုရှိတာဖြစ်ခဲ့တာနဲ့နောက်မှာဖြစ်တာနဲ့ဒါပဲကွာတယ်။အဲတော့အခုလောဆယ်ဖြစ်နေတဲ့ဆိုတဲ့ကိစ္စကလည်းအဲ့ဒီတော့ကဖြစ်ခဲ့တဲ့ဟာတွေနဲ့ဟိုအလားတကာအတူတူပါပဲဒီလိုပေါ်ပါပဲ
။ဟုတ်ကဲ့နောက်တစ်ခုကကျွန်တော်စိတ်ဝင်စားကြတာကအခုအေးဒီလက်နက်ကင်ဖွဲ့တိုက်ပွဲတွေဖြစ်တဲ့ခါမှာရှင်ဟုံတော်လေးမြင်မြန်ဆက်ဆံပဲလူလူထောက်ခံမှုရတာကျွန်တော်သတိထားမိပါတယ်ခင်ဗျပြောမှဆိုရင်မြောက်ဦးလိုပါလို့နေမြန်မာမှာအစကျွန်တော်တွေ့နေရတယ်အဲ့တော့ဒီအခြေအနေကရခိုင်ပြည်နယ်မှာအမျိုးသားရေးယူဆပို့ပြီးတော့အားကောင်းလာတဲ့သဘောလားဒါမှမဟုတ်ဖိနှိပ်မှုတွေပိုကြီးလာလို့လားဘလို့ယူဆလို့ရနိုင်ပါလဲဗျအဓိကလူလူထောက်ခံမှုနဲ့ပတ်သက်လို့ပါ
2015ခုနှစ်ဒီဘက်မှာတိုက်ပွဲတွေဖြစ်လာတဲ့ခါမှာကျွန်တော်ကသတင်းစာဆရာပြောနေတယ်ဆိုအဲ့ဒီအချိန်တော့ကျွန်တော်လက်အံ့ဩတယ်အော်လေဒီကကြတော့ဒီဘက်မှာတည်ငြိမ်နေပြီပေါ့နော်ဘာဖြစ်လို့ဒီလက်နက်ကင်တပ်ဖွဲ့တွေကဒီမှာလာပြန်ပြီးတော့အခြေချပြီးတော့တိုက်ပို့ခိုက်ပို့လုပ်လဲနိုင်ငံရေးနည်းနဲ့လည်းအဲ့ဒီအချိန်မှာဖြည့်ရှင်းနေကြပြီလေ NCA စာချုပ်တွေပေါ်ဖို့ပါဦးလဲလုပ်နေပြီပေါ့ ကျွန်တော်အဲ့လိုတွေးမိတယ်တွေးမိတဲ့ခါကျတော့အဲ့ဒီချိန်မှာကျွန်တော်ရခိုင်တိုင်းကခေါင်းဆောင်တွေပေါ့ခေါင်းဆောင်တွေနဲ့ဟုတ်ကျွန်တော်အင်တာဗျူးလုပ်ခဲ့တဲ့အချိန်တော့ဥပမာအူအေးကောင်တို့ပါတယ်အဲ့ဒီဦးလှစိုးတို့ပါတယ်ဒီတော့မှနောက်အခုဒေါက်တာအေးမောင်တို့ပါကျွန်တော်အကုန်လုံးကကျွန်တော်အများစုနဲ့အဲ့မှာအင်တာဗျူးလုပ်ကြည့်တယ်လုပ်ကြည့်တဲ့အခါကျတော့ကျွန်တော်ပြောတဲ့အေးကို ပေါ်လာပြီးတဲ့ခါကျတော့သူတို့မိခင်လယ်နေတွေမှာသူတို့အခြေချဖို့ကြိုးစားရဲဆိုတာတဘာဝပဲဆိုပြီးတော့မှအဲ့ဒီလိုမျိုးတို့တွေဟိုပါလေခိုင်ပြီးတော့အဲ့ဒီကလေးကကျွန်တော်တွေ့ခဲ့ရတယ်တွေ့ခဲ့ရတဲ့ခါကျတော့တိုင်းကိုနာတော်လို့ပေါ့နော်ဒီခိုင်တိုင်းသားတွေကိုယ်တိုင်ထောက်ခံတယ်ဆိုတာတော့ဒါအထူးပြောဖို့မလိုဘူးအဲ့ဒီမှာနှစ်ပိုင်းရှိတာပေါ့ထောက်ခံတယ်ဆိုတဲ့ဥစ္စာကတစ
ကျွန်တော်အခုလိုဖြစ်တာအဲ့ဒါတပိုင်းနောက်တစ်ပိုင်းကတော့ဘုရားတော်ပြောသလိုပေါ့ဒါအမျိုးကိုဇာတိကုန်တွေကတက်လာတာပေါ့နော်တက်တယ်ဆိုတာကလည်းအထူးဆန်းတဲ့မဟုတ်ဘုရားတော်ကျွန်တော်တို့ပြောသလိုပဲအခြေခံနဲ့ဖြစ်ခဲ့တာပဲတကယ်မှဖြစ်ခဲ့တယ်ရှမ်းမှာဖြစ်ခဲ့တယ်အဲ့တော့ရခိုင်ကတော့နောက်ကျပြီးတော့အခုမှလာဖြစ်တာပေါ့ဒီသဘောပါပဲအဲ့ဒါကြောင့်မလို့ဟိုထောက်ခံမှုဆိုတာမ ဒီအဖွဲ့စီကကိုရှင်ဒီပြောင်းပြီလို့ထင်နေဗျ။နောက်ပြဒီတမနာဖွဲ့မိတာရဲ့ဦးလာစောတို့ပါတယ်ဒီအဖွဲ့စီနေနေရောဟိုနအဦးလာစောပြောပြဆိုပါဒီညဉ့်ညဉ့်အတွက်လုတ်နိုင်တဲ့အခြေနောက်လုတ်နိုင်တဲ့အခွင့်ရှိသေးရဆိုလို့ရှင်ဦးလာစောအနေနဲ့ပါဝင်ခွင့်ရတဲ့နေရာနေပြီးတော့ဒီဟိုညင်းနေမှာစာလေးပူပေါင်းပါဝင်ပြီးတော့ဒီဟိုနှစ်ဖက်ပြစ်ပခါမှာကြောင်းဖွဲ့စီကြောင်းဝင်ပြီ ွေးနွေးမေးမြန်းလို့ရပါတယ်ခု slide ဖွင့်ကောင်း live မှာမရှိဘူးခင်ဗျာကျွန်တော်အဲ့တော့ဥလစောကူပဲကျွန်တော်နှစ်ကမိကုန်းနဲ့ပတ်သက်လို့ကျွန်တော်ထည့်ပြလိုက်ချင်ပါတယ်ဥလစောကြားမယ်ထင်ပါတယ်ခင်ဗျာ
ဟုတ်ကဲ့
ဥလာဆိုခုနကကိုတက်ခိုင်တင်တယ်သူမေးသွားတဲ့အထက်မှာတလောကဖွဲ့ပြီးလိုက်တဲ့ဒီရခိုင်ပြည်နယ်တည်ငြိမ်အေးချမ်းရေးထောက်ကူပြုကော်မတီဖြစ်မယ်ထင်ပါတယ်ဒီကော်မတီနဲ့ပတ်သက်လို့လည်းမေးထားပါတယ်အဲ့တော့အဲ့ဒါအဲ့အမေးခွန်းလေးဖြည့်ပေးပါအောင
်ဟုတ်ကဲ့ကျွန်တော်အဲ့ဒီကော်မတီကိုတော့ကျွန်တော်မကြိုက်ဘူးလေမကြိုက်ဘူးဆိုတော့ medic ကအရင် very narrow limited ပဲမဖြစ်ဘူးကျွန်တော်အဲ့ဒီကော်မတီမှာကိုယ်တိုင်ကကျွန်တော်တို့ကပြဿနာကိုဖြေရှင်းဖို့ဆိုတာကကျွန်တော်တို့ဒီပြဿနာရဲ့ရေခန့်ခြင်းမြစ်ကိုလောက်အောင်မယ်နှစ်ဦးနှစ်ဖက်ကိုတွေ့ရမယ်နော်ကျွန်တော်တက်မတော်ကောင်းဆောင်တွေ့ရမယ်ငញ្ញဲ PC ပဲမြန်မာနိုင်ငံမှာအခုလို့ဆိုကျွန်တော်နားရတာက Peace Commission Peace Commission မှာရှိတဲ့ကောင်းဆောင်တွေပေါ့နော်ဥက္ကဋ္ဌနော်ဒူဥက္ကဋ္ဌဦးသိန်းတို့ချုပ်ဟောင်းသိန်းတို့ရှိဘို့ချုပ်နောက်ဘို့ချုပ်ကြီးငြိမ်းသာဦးခင်တော်ဦးတို့ရှိတယ်နော်အဲ့တော့အဲ့ဒီဥအောင်ဖတ်ပြတယ်လည်းပါတယ်အဲ့ဒီ Commission နဲ့ဘာဘလို့ idea ရှိတယ်လဲအစိုးရဘလို့ idea ရှိတယ်တက်မဘလို့ idea ရှိတယ်လဲနော်ကျွန်တော်တို့ဒီကျွန်တော်အဲ့ဒီအေမှာရှိတဲ့တကယ်တော့လူငယ်ကောင်းဆောင်တွေပေါ့လေဒီဘုံချုပ်ကိုချုပ်ထွန်မြတ်နိုင်တို့တော့ဒေါက်တာညိုထွန်းအောင်တို့ကိုကျော်ဟန်တို့ဘလို့ဖြစ်အဲ့လိုမျိုးမဟုတ်ပဲနဲ့ရခိုင်ပြည်မျိုးကိုသွားပြီးတော့ရခိုင်ပြည်မျိုးထုကိုအစိုးရရဲ့ policy ကိုချင်းကြမယ်ဆိုရည်အဲ့ဒါအဲ့လိုချင်းညိုရတော့ကလေးကလာပဲအဲ့လိုကျွန်တော်ပြောတယ်ကလေးကလာအဲ့ဒီခါမှတော့မဖြစ်ဘူးတကယ်ဆိုရင်တကယ်ဘုံမင်းနဲ့ဖြစ်တဲ့ moderate ဖြစ်တဲ့ journey list ကြီးတော့နိုင်ငံရေးလိလာကျွမ်းကျင်တဲ့လူတွေနော်ဥပမာ68ကတကယ် moderate ဖြစ်တဲ့တိုင်းပြည်တွေဘာနိုင်ငံရေးမပနိုင်ငံရေးပိုင်ခြင်းမပတ်သက်တဲ့ဥမာကိုမင်းကိုယ်တိုင်တို့လိုအများပြည်သူလေးစားတဲ့လူတွေအဲ့လိုမျိုးတွေနဲ့အသေးစားဖွဲ့စည်းပြီးမှနှုတ်ဦးနှစ်ဖက်ညှိနှိုင်းတဲ့ကော်မတီတစ်ခု power အပြစ်ပြီးမှဟိုတော်ဒီတော် informal talk တွေနဲ့အဲ့လိုလုံမတာဖြောက်မယ်အဲ့လိုမဟုတ်ဘဲနဲ့ခံပြလို့ဥရေးဆောင်ကိုအဲ့ဒီလွတ်တော်ဥက္ကဋ္ဌကိုဥက္ကဋ္ဌခန့်ပြီးတော့ဥပဒေမြင့်လို့နဲ့ဟိုဖွဲ့ဒီဖွဲ့ဖွဲ့အဲ့ဒါဘာမှလုံမဖြစ်ဘူးအဲ့ဒါချိုးပဲလုံးဝလုံးမဖြစ်တဲ့အဖွဲ့ကြီးအဲ့လိုပဲစီမှာကျွန်တော်မလုံနိုင်ဘူးကြဲကြမှာပေါ့လေခိုင်မှာအဲ့လိုမျိုးဆိုရင်ကျွန်တော်မလုံနိုင်ဘူးကျွန်တော်နိုင်ငံရေးကဂုတ်သိက်ကညောင်းတဲ့ရောက်သွားပြီအဲ့လိုလုံမျိုးကျွန်တော်တစ်သက်လုံးမလုပ်ဘူးအဲ့တော့လုံရှင်လဲဆိုရင်မှန်မှန်ကန်ကန်စနစ်တကျအကယ်ဒမီဆန်ဆန်လုပ်တာလုပ်လို့ရပါတယ်တာဝန်ပေးပါနော်ဘယ်သူမှမှရင်မှရပေါ့အေးမှရင်မှရတယ်ကမ္ဘာလောကကမှရင်လည်းမှရတယ်ဖောက်ကြရင်လည်းကြားတယ်အခုဥမာဦးကိုညီဘူးအမတန်စီမံခန့်ခွဲမှုညှက်ရှင်တဲ့ကက်ဘိနက်ကိုဦးဆောင်နေတယ်အဲ့လိုဘိုးဘက်ကပြင်းနေဆိုဟိုဘက်နေပြီးတော့သူကဦးညီဘူးနဲ့ဆက်ဆံရေးမှာအမတန်ဆုညှက်ရှင်တဲ့အားဖြင့်အဲ့ဒါတွေကိုပေါ်ထုတ်ပြီးမှရိုက်ခိုင်လေရပ်ပြေးရိုက်ခိုက်တဲ့အခွင့်အရေးတွေကို နှိမ့်နိုင်ပြီးတော့ကောင်းတဲ့ဖော်မယ်ဆိုရင်ပြည်ထောင်စုပြည်ထနာဖြည့်ဆင်းလို့ရပါတယ်ညီကိုရင်းနေပဲဗမာပြည်မှာရကျွန်တော်ဒီတိုင်းပြည်ကြီးမှာလေကျွန်တော်မိတ်ဆွေတွေပြောပါတယ်ရခိုင်နဲ့ဗမာဆိုတော့အမတန်အရေးကြီးဆုံးအနည်းဆက်ဆုံးပဲအမတန်အတူဆုံးညီကိုတွေအခုတော့ဟိုကျွန်တော်တို့ကဒီခိုင်တွေကလည်းတိုက်တာကလည်းကျွန်တော်တို့ဟိုအိုးဆိုးတဲ့မှားရင်းတဲ့ policy ကိုတိုက်တာပါဗမာရင်းနဲ့ကိုညီကိုလည်းပဲခိုင်ချင်ရတာပဲကျွန်တော်တို့မှဆရာကြီးလည်းအများကြီးရှိတာပဲနော်သာပေအမှုပညာလောက်ပါမလားအမတန်ချစ်ခင်လေးစားတဲ့မားတွေရှိတာအခုတော့အမုံတရားရင်းနဲ့နော်အပြင်ကဟိုပေါ့ဒီပေါ့ရင်းနဲ့ကျေသနာကိုမကင်ကြွေရတာတွေနဲ့ကျေသနာကြီးကပူချုပ်လာတယ်အဲ့တော့ဥစုံထိပြောတာတော့မကြိုက်တဲ့အထက်မှာကြိုက်ကြတဲ့ခုတော့ရှိတယ်ရခိုင်ကြီးဟာအမတန်စိုးရင်ကြာကောင်းတယ်ပြည်ထောင်စုကြီးအတွက်အကုန်လုံးဝင်လာလိမ့်မယ်တရုတ်ကောကလာကောနော် CIA ကောအမေရိကန်ကောဂျပန်ကောပြုံးပြီးဝင်လာလိမ့်မယ်အဲ့ဒါတိုက်ကြည့်ရတော့မကောင်းဘူ
းဟုတ်ကဲ့ကိုတက်ခိုင်ဒီအဖြေနဲ့ပတ်သက်ပြီးတော့ဗာများတူတူတူလေးပါပြန်ပါဗာပြောလို့လေဗာမီးလို့လေကျွန်တော်ချင်းတူလေးပြန်ပြီးပါမယ
်။ဟုတ်ကဲ့ဟာဘာမှတော့သူရေစုတော့မင်းမလို့ပါဒါမှမဟုတ်ဟိုလောက်ခွင့်ရတဲ့နေရာလေးရနေပေါ့ဗျာခုနကဟိုဟာဟိုနိုင်ငံရေးကွန်တိတ်ကကြားတယ်ဗျာအဲ့ဒါကိုပေးချေတာပြီးလောက်လို့ရမယ်နေရာလေးရနေမှာလောက်နိုင်တော့ပေါ့ဗျာအဲ့လိုမျိုးလောက်နိုင်တော့လောက်လိုက်လို့ရှင်ပို့ပြီးတော့ကောင်းမလားပေါ့အဲ့လိုမျိုးမြင်ကြည့်တာ
ပါ။ဟုတ်ကဲ့ပါခင်ဗျာကျွန်တော်ပြီးမှခုဦးလာဆုံးဟုတ်ကဲ့ပြန်ပြီးပါမယ်ကျွန်တော်ခုနောက်ထပ်38တူလေးလိုင်းပေါ်ရောက်နေလို့ပါကိုစလိုက်ပွေကွန်တူတူမင်းများဆွေးနွေးလို့ရပါတယ်
โอเคนะกูก็เรียกตัวเองจะใครเนี่ยบาบิโลเลยส่วนเอเอก็เล่มทุบขึ้นมีอ่ะแค่ล่ะเนี่ยไปนอกพี่รู้มาตรุอีกข้างล่ะไต่โดอสูรเนี่ยสิตาอีปอนพี่รู้มาจะใครก็อมิเอเอก็มีเป็ดเช่นพุ่มนี่ส่วนสกาตาเนี่ยตรุมาตรคันปีแค่ดิเช่นเนี่ยเออไอ้ฤษามันตองอ่ะชี้ซ้องเลยส่วนอสูรใกล้นี่พี่มาจาวินเซนทีพี่รู้มาตํารวจเนี่ยตรุเอเอจามาอสูรมาโหลุเซนทีเป็นไหนดิโหนีลันชื่อเลยพี่รู้ลุไม่มีรู้เลยจนเทนเนี่ยเอเอก็เลยတိုက်နေတဲ့ဥစ္စာတော့သူတို့တိုက်နေတယ်မဟုတ်ပါဘူး။နောက်တမရောလည်းဒုညောတိုက်နေတာလည်းပဲတိုက်မှာမဟုတ်ပါဘူး။အဲတော့နိုင်ငံကြီးကြီးနဲ့စပွဲပွဲမှာအများဆုံးဖြည့်ဆင်းလိုက်ရင်တော့သူကမှတောင်းဝန်ရှိတယ်လို့ကျွန်တော်ပြောချင်တာ
။ဟုတ်ကဲ့ခင်ဗျာ။ကုစလိုက်ပွေကွန်ကျေးဇူးပါ။ကျွန်တော်ကုစီသူအောင်မြို့ကိုပြန်ပြီးကြပါလေ။အခုဒီရခိုင်ရေးကိစ္စနဲ့ပတ်သက်ပြီးတော့ဖြည့်ရှင်းမှုကြိုးပမ်းကြတဲ့အထက်မှာပြောရမယ်ဆိုရင်ဒီညဉ့်ညဲကြီးလုပ်ငန်းစဉ်ကနေပြီးတော့ဖြည့်ရှင်းနိုင်မလားစစ်ကူတွေသူတို့ရှိကြပါတယ်။နောက်တချို့လွတ်တော်တွေကနေဖြည့်ရှင်းတာရှိတယ်။အစိုးရကလည်းတလောကပဲဒီကွန်ပီတီကထပ်ဖွဲ့တာမျိုးတွေရှိပါတယ်။ဘလို့နီးနဲ့ဘယ်နေဘယ်တောင်းကနေပြီးတော့အဓိကဖြည့်ရှင်းနိုင်မယ်လို့ကိုစီတော်မြင့်ယူဆပါလိမ့်ခင်ဗျ။
အဓိကတော့ခုနကဦးလာဆိုပြောတဲ့နေရာမှာအဖြေပါသွားပါပြီ။ဒီလိုကော်မရှင်တွေပါဒီဟိုကွန်ပီတီတွေဖွဲ့ပြီးတော့ဟိုလှုပ်ချင်တယ်ဆိုရင်တော့ဟိုတကယ်ကိုလုတ်ပိုင်ခွင့်လည်းပေးရမယ်။ခုနကလိုအစိုးရ policy တွားပြီးတော့ရှင်းပြတာလောက်မဟုတ်ပဲနဲ့အပြိပခါကိုဒါပြင်းကြီးအတွက်ကိုပေါ့နော်အတွက်ကျွတ်လုပ်ပေးမယ်ဟာတကယ်တော့အဲ့ဒီဥစ္စာကဟိုပြောမယ်ဆိုရင် energy ဆိုအပ်လာတော့ဟိုဘာလဲစိတ်ဆက်ညှိနှိုင်းတဲ့တာဝန် energy ဆိုအပ်လက်ထဲရောက်သွားပြီလေဒါပေမဲ့ဒီ energy အစိုးရကနေလို့တာဝန်ပေးရတဲ့ဒီစိတ်ဆက်ညှိနှိုင်းရင်ပူးရင်ဆိုတာကအဲ့ကျွန်တော်အဲ့ဒီစကလုံးတွေသိတော့မသုံးချင်ဘူးဒါပေမဲ့ဒါပြပို့လေးပြောရအောင်အလုံးညံ့ဖြင်းပြီးတော့မှဟိုမလုံးနိုင်မလုံးတက်မကင်တက်မလုံးနိုင်မကင်တက်အရေးချင်းလည်းမရှိတဲ့ခါကျတော့ပြဿနာတွေကြီးလာတာပဲရှိတယ်ဟိုတစ်ဖက်နဲ့တစ်ဖက်နဲ့ဟိုစိတ်ဆက်ပြီးဖို့ဖြန်ပြေးပြီးဖို့ကျစားချင်ပြီးတယ်လို့ပူပြီးတော့မှရော့သွားတယ်လို့ဆိုတော့ဥစ္စာရှိဖို့မရှိဘူးအဲ့လိုဆိုတဲ့ခါကျတော့အခုလောဆယ်မှာဘယ်နေရာကမှဟိုလုံးလို့မရဘူးအဲ့ဒီစိစက်ကြီးနေရင်ပူးတယ်ဆိုတဲ့ဟာလို့တယ်အခုလောဆယ်ကွန်ပီယာဆိုရင်ဖွဲ့ကြည့်ဖို့အရာရှိရင်တော့ဟိုအများကြီးသဘောကျဖို့ကောင်းပါရခိုင်တိုင်းသားတွေအများကြီးပဲအဲ့ဒီထဲမှာပါတာဒါပေမဲ့ဟိုလုတ်ပိုက်ဝဲကိုလုတ်ထားပေးတဲ့နေရာမှာတော့အဲ့ဒီအတွက်ကိုရောက်မသွားဘူးရောက်မသွားတဲ့ခါကျတော့ဘယ်တော့မှပြောသလိုအဖြစ်ရအောင်ဘယ်သူကလုတ်မှာလဲကြားထဲမှာဘယ်သူကဟိုညှိတိုင်းရှင်းနေပြီးမှလဲအဲ့ဒီဥစ္စာမရှိဘူးဆိုရင်တော့ကတမစီလေးဘူးကခက်နေဦးမယ်လို့တော့ကျွန်တော်ထင်ပါတယ်။
ဟုတ်ကဲ့လက်ရှိသွားနေတဲ့ညီငယ်ကြီးလုပ်ငန်းစဉ်တင်ပေါင်ထဲမှာကိုလုံနိုင်မယ်အဖြေထုတ်နိုင်မယ်ထင်ပါလားခင်ဗျာ။ဘာလို့အေးရတော့တလောလာမဲ့ညီလာခံတစ်ခုမှသူတက်မယ်လို့ပြောထားရတော့ရှိပါတယ
်။ကဲဒီဥစ္စာကတော့အဓိကကတော့ကျွန်တော်နှစ်ဖက်စကားစံနေနားထောင်ကြည့်တဲ့ခါကျတော့ဟိုတက်မလို့နဲ့အစိုးရဘက်မှာမူတည်နေတယ်။တက်မလို့နဲ့အစိုးရဘက်ကဟိုငကိုကလေးကအတားရေစခန်းတွေတိုက်လို့ဟိုလိုတိုက်လို့ဒါကဘာလဲစောင်းရမ်းပြီးချိန်မုံကြီးပါရလုံးမယ်အခုဆိုရင်တက်မလို့ကလည်းဒီနေ့ချိန်ကြီးပြင်းစာတွေပါတယ်မှာသူရောက်ဒီပါတယ်မှာရေးတာဆိုစောင်းရမ်းသူလို့ပဲသူကတုံးလုံးနေတယ်အဲ့တော့ဒီလိုအချိန်မျိုးနဲ့ကတော့ဘယ်လိုလုပ်သွားပြီးတော့မှအပြစ်ခတ်ရက်လို့ဖြစ်မှာလဲတကယ်တော့တိုက်ပွဲဆိုတဲ့သဘောကအပြစ်ခတ်အရင်ရက်ကိုရမယ်ဘယ်နှရရောရမှာပဲသူကပြီးတော့မှဘယ်ပုံစံနဲ့ရမလဲအပြစ်ရနောက်ပြီးတော့မှထပ်ပြီးတော့မဖြစ်အောင်ဘယ်လိုလုပ်မလဲခေတ္တကစီးရတာဒီကသွားဟုတ်သွားမှာပဲအဲ့တော့အဓိကမင်းကဘယ်မှာတော့ရောက်နေဆိုတော့အစိုးရနဲ့တက်မလို့ပြန်မှာပဲရှိတယ်။အဲ့သူတို့တွေကရက်မယ်ဆိုရင်တော့ကျွန်တော်ပြင်မယ်ညှိနှိုင်းမှုတွေကဆက်ပြီးတော့မှဟိုအချိန်ပြည်သွားနိုင်တယ်။ဘယ်လိုမှမဟုတ်ပဲနဲ့ဒါကြီးကိုပါလဲအမြင့်မတွေ့အောင်လုပ်မယ်အမြင့်ပြတ်မအောင်ချိန်မုံးမယ်ပါကြဆိုရင်တော့ပြဿနာကြီးကဟိုပြင်နေသွားမှာမဟုတ်ဘူး။ပြင်ပြီးတော့မှဟိုတော့ကျွန်တော်တို့မှန်းနေတယ်လို့ပေါ့။
ဟုတ်တယ်တိုက်ပွဲကြီးတွေဖြစ်နေမှာမဟုတ်တောင်ကုန်းတွေပေါ်မှာဖြစ်နေမှာမဟုတ်လူလူတွေကြားထဲမှာအကုန်ပြတ်နှက်သွားတယ်ပြဿနာမျိုးဖြစ်လာနေတယ်ပုံပြီးတော့ဆိုးနေတယ်အဲ့ဒီခါကျရင်အဲ့လိုပဲကျွန်တော်မြင်ပါတယ်ကျွန်တော်တော်ရှိတူပေးစာဖတ်ချင်ပါတယ်သူကတော့ဥညာဏတစားတဲ့အောင်မင်္ဂလာဓမ္မစကူးကျောင်းနဲ့ရိုတယောက်ကပါတယ်ဖြည့်ရှင်းမှုနီလန်းအဖြေကရှိပြီးသားလို့မြင်ပါတယ ဲ့နောက်ဆုံးကျွန်တော်ချိန်ပြီးလိုက်ချင်ပါတယ်ဦးလာဆိုအခုကိစ္စနဲ့ပတ်သက်လို့အစိုးရဘက်ရဲ့ကင်တွယ်မှုအစိုးရဘက်ကအခုပြောမယ်ဆိုရင်သတင်းထုတ်ပြန်တာတော့သိသိကြတာမရှိသေးပါဘူးခင်ဗျာအဲ့တော့အဲ့ဒါနဲ့ပတ်သက်လို့ဦးလာဆိုအမြင်သိချင်ပါတယ
်ဒီကျွန်တော်ကတော့လေဟိုကျွန်တော်တို့ကဟိုရခိုင်ပါတီဆိုတော့တကယ်နဲ့ရှင် NLD ကိုမကြိုက်ဘူး NLD မဟုတ်ဘူး NLD ကိုပြင်းမြင်းနဲ့ NLD ပြစ်ပေါ်ချင်ဦးညံ့တာတော့ညီတကယ်ညံ့ပါတယ်ဗျာတကယ်ညံ့တယ်အလိုကကျွန်တော်ကဟို UPDJC comedy ဝင်လက်ဖြစ်ပါတယ်နော် UPDJC comedy အစည်းအဝေးလဲကျွန်တော်တို့ဟိုအမတန်ဝေးခဲ့ပါပြီနော်ကျွန်တော်တို့ဟိုပြည်ပင်းပထမဆုံးနောက်ဆုံးပြင်လုံးဇွန်လမတိုင်ခင်တစ်ခေါက်လုတ်ခဲ့တယ်ဗောဇွန်လမှာတစ်ခေါက်လုတ်ပြီးတော့ UPDJC ဝင်လက်မရှိတော့ peace process ဆိုတာလဲတကယ်ရပ်တန့်ခဲ့ပါပြီအဲ့တော့ peace process ကိုဥဆောင်ပြီးလုပ်နေတာဘယ်သူလဲနော်ဒီကျွန်တော်ပါပဲအဲ့ဒါမိကုံးကပုံသိပြီးသားနော် peace process ကိုအုပ်ဆောင်ပြီးလုပ်နေတဲ့ကောင်းဆောင်ကြီးတွေနော်ကမ္ဘာလောကောင်းဆောင်ကြီးတွေပါဝင်ကျွန်တော်တို့အဲ့ဒီမှာတာဝန်ရှိတဲ့လူတွေ peace process ကိုဆက်လက်တည်ဆောင်မှာမလုံနိုင်လဲမလုပ်ဘူးပေါ့ဗျာရှိုးတွေပါတော့မလုပ်ကြပါနဲ့ဒါတော့ peace process ကိုအုပ်ဆောင်နေတဲ့ UPDGC ရှိတယ် peace process ကိုအဓိကလုပ်နေတဲ့ peace commission ဆိုတာရှိပါတယ်အဲ့တော့ရခိုင်ကိစ္စမှာ peace commission မှာတာဝန်မရှိဘူးလားကိုနေဆရာတင်းသာဆရာကြီးဒီကိုဥစိတ်ပြောင်းမြင်ပြောသလိုเนาะအဲ့တော့ဒီကျွန်တော်တို့ဒီကော့ဒီမှာတာဝန်ရှိတယ်ဆိုတာကျွန်တော်နိုင်ငံမှာတိုင်းပြည်အုပ်ချုပ်မင်းလုပ်ငယ်တဲ့အစိုးရရဲ့ဒီအစိုးရနဲ့ကျွန်တော်တို့ပူးတွဲပဲဆိုဟိုကျွန်တော်ပါအဲ့ဒီအစိုးရထက်မှာစိတ်ပိုင်းကြီးတရက်ဖြစ်တဲ့တတ်မတော်ပေါ့လေအင်အားကြီးအဖွဲ့အစည်းနှစ်ခုဒီအဖွဲ့အစည်းနှစ်ခုကတက်တက်ကြောကြောနဲ့ပွင့်ပွင့်လင်းလင်းเนาะကျွန်တော်အမျိုးအမြင်ကြီးကြီးနဲ့လုပ်မယ်ဆိုလို့ရှိရင
်
ကျွန်တော်ဒီလက်နက်ကင်ဖွဲ့စည်းဆိုငယ်ပါတယ်တမလို့ချင်လို့ရှိရင်เนาะအဲ့တော့ကြီးနိုင်ပြီးတော့သဘောထားကြီးကြီးနဲ့တန်ဖိုးထားပြီးတော့ဆက်ဆက်ဆွေးနွေးမယ်ဆိုလို့ရှိရင်အဖြစ်ထွက်လာနိုင်ပါတယ
်ဟုတ်ကဲ့ကျွန်တော်ဒဲလီလိုက်အစီအစဉ်ချင်းစစ်တော်လို့ပါအဓိကပါဝင်ဆွေးနွေးပေးတဲ့ဦးလှစောဦးစည်သူအောင်မြင်နဲ့တော်ရရှင်တွေအားလုံးကိုကျေးဇူးအများကြီးတင်ပါတယ်ခင်ဗျာဒဲလီလိုက်အစီအစဉ်တော့ဒီမှာပဲကျွန်တော်ကပြပ
ထရရလေးလိုင်းစီစဉ်ကိုကိုသားညုံဦးစီစဉ်ထုတ်လွှင့်ပေးခဲ့တာဖြစ်ပါလေရှင်အခုတော့အင်္ဂါညပိုင်းထိတ်တန့်ရောက်နေတဲ့သတင်းအကျဉ်းချုပ်ကိုကိုကျော်ကျော်သိန်းကပြောပြပေးပါဦးမယ်ရှင
်နယ်ဒနိုင်ငံ YouTrack မြို့ကတိုက်ရိုက်ထားတဲ့ဇင်းပေါ်မှာတနက်ပြစ်ခတ်မှုရဲ့အကြောင်းရင်းကိုရဲတပ်ဖွဲ့ကဒီကနေ့ဆက်ပြီးစုံလွှမ်းစစ်ဆေးနေပါတယ်အဲဒီပြစ်ခတ်မှုကြောင့်လူ3ဦးသေဆုံးပြီး5ဦးဒဏ်ရာရပါတယ်တနင်္လာနေ့ကပြစ်ခတ်မှုဖြစ်ပြီးနိုင်အတော်ကြာပြီးတဲ့နောက်မှာပြစ်ခတ်မှုရဲ့လက်သေးဖြစ်တမ ्या ရှိသူအသက်38နှစ်အရွယ်ဒူဂီနွေဘွားဂေါခွန်းထန်နစ်ဆိုသူကိုနယ်သာလန်ရဲတပ်ဖွဲ့ကဖမ်းဆီးခဲ့ပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့ဘရာဇီးလ်သမ္မတဂျေယာဘိုဆိုနာရိုတို့ဒီကနေ့သမ္မတအင်ပီရိုမှာတွေ့ဆုံကြဖို့ရှိပြီးနိုင်ငံခြားကုန်သွယ်ရေးနဲ့တန်တမာဆက်ဆံရေးတိုးမြှင့်မှုကိစ္စတွေကိုဆွေးနွေးကြမယ်လို့ခန့်မှန်းထားပါတယ်။စိုက်ပျိုးရေးကဏ္ဍဆိုင်ရာကိစ္စရပ်တွေနဲ့ပတ်သက်ပြီးနိုင်ငံခြားအသေးစိတ်ဆွေးနွေးထားတယ်လို့သမ္မတဘိုဆိုနာရိုအမေရိကန်ကိုရောက်မလာခင်မှာအမေရိကန်အစိုးရအဖွဲ့အကြီးတန်းတာဝန်ရှိသူတို့ကသတင်းထုတ်တွေကိုပြောထားပါတယ်။အရှေ့ဥရောပမှာရုရှားရဲ့ရန်လူတွေလို့ရတယ်ဒါမှမဟုတ်တခြားအရေးပေါ်အခြေအနေတွေပေါ်လာတဲ့အခါမြောက်အတ္တလန္တိစာချုပ်နေတူးဖွဲ့တည်ရှိမှုကိုအားကောင်းစေဖို့ရည်ရွယ်တဲ့အနေနဲ့တပ်ဖွဲ့များအလင်းမြန်ချထားခြင်းဆိုင်ရာမဟာဗျူဟာအသစ်တစ်ခုကိုစံသက်ချက်အဖြစ်ရာပေါင်းများစွာသောအမေရိကန်တပ်ဖွဲ့ဝင်တွေဂျာမနီနိုင်ငံမှာစပြီးကြောင်းနေကြပါပြီ။ Boeing 737 MAX ဂျက်လီယံတွေထုတ်လုပ်တာနဲ့ပတ်သက်ပြီးအမေရိကန်တရားရေးဌာနအစိုးရရှိနေတွေစုံလွှမ်းစစ်ဆေးနေတယ်လို့ဒီကိစ္စနဲ့ပတ်သက်ပြီးသိရှိထားသူတို့ကတနင်္လာနေ့မှာပြောပါရစေ။မြန်မာတပ်မတော်နဲ့ EA ရခိုင်တပ်မတော်တို့ကြားတိုက်ပွဲတွေနေပေါ်မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂယာယီဌာနကိုယ်စားလှယ်နဲ့လူသားစာနာမှုလူမှန်များညှိနှိုင်းဆောင်ရွက်မှုကအတူဆွေရည်နဲ့ကြောင်းရန်ကုန်မြို့ကုလသမဂ္ဂယုံကထုတ်ပြန်ထားပါတယ်ခင်ဗျာ
။အင်္ဂါညနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုကျော်ကျော်သိမ်းပြောပြပေးသွားတာပါ။ဒီညအစီအစဉ်ထုတ်လွှင့်ရေးမှုကမတ်ဆူမွန်ဖြစ်ပြီးအသံဖန်းအင်ဂျင်နီယာကတော့ပီတာဟန်လေးဖြစ်ပါရဲ့ရှင်။အခုထုတ်လွှင့်ပေးခဲ့တဲ့ည9:00နာရီကနေ 10:00 နာရီထိအစီအစဉ်အစအဆုံးကိုအသံလွှင့်ခြင်းပြီးပြီးည 10:00 နာရီကနေ 11:00 နာရီထိလိုင်းတို့မီတာ 25.32 နဲ့ 32 တို့ကနေပြန်လည်နားဆင်နိုင်ပါတယ်။ VOE သောတာရှင်များနဲ့တို့ကမြန်မာပြည်သူပြည်သားအားလုံးရှင်လက်ချမ်းမြေ့ကြပါစေရှင်။ VOE ကိုနားဆင်ခဲ့တဲ့အတွက်ကျေးဇူးတင်ပါတယ်။
This program has come to you from the Voice of America, Washington.